Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တန်ရ2023ခုနှစ် March 16ရက်ကြာသပတေးမနက်ခင်းအစီအစဉ်လေးကို American မြောက်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3248လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်လည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝဲအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါယူကရိန်းဤပင်လယ်နက်မှာထောက်လှမ်းရေးပြန်တက်မှုဆက်လုပ်မဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်ပြင်သစ်မှာတော့ပင်စင်ယူရမယ့်အသက်ကန့်သက်ချက်တိုးမဲ့အပေါ်လူပေါင်းထောင်ပေါင်းချီဆန္ဒပြကြပါတယ်အမေရိကန်မှာခိုလုံနေတဲ့တရုတ်စီးပွားရေးလုပ်ငန်းရှင်တဦးကိုငွေကြေးဆိုင်ရာလိမ်လည်မှုဆွဲချက်တွေနဲ့ဖမ်းပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့နားဆင်ရမယ့်သတင်းပြပုချက်တစ်ပုဒ်မှာဆိုရင
်ကျွန်တော်တို့လူငင်ကြာ community ကောင်းဆောင်တွေနဲ့မဆွေးနွေးဘဲနဲ့ဒီလိုဗရင်ဘတာဒီလိုခေါ်ယူခြင်းဟာအတွက်ဟန်ပြတော့ပုံမျိုး
မြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့တူအခြားသတင်းပြပုချက်တွေနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်အခုအရင်ဆုံးတော့ဒီကနေ့ရရှိထားတဲ့ထိတ်တန့်ရောက်နောက်ဆုံးသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းအနီးပင်လယ်နက်ပေါ်မှာထောက်လှမ်းရေးမစ်ရှင်နဲ့ဆက်လက်ပြန်တမ်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဗုဒ္ဓဟူးနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနစ်ကအမေရိကန်ရဲ့ဝေဒင်ဒရုန်းယာဉ်ကရုရှားတိုက်လေယာဉ်တစ်စင်းနဲ့တိုက်မိခဲ့ကြောင်းဒီလိုတိုက်မိတာကြောင့်အမေရိကန်ဒရုန်းယာဉ်ကိုထိန်းချောင်းမောင်းနှင်သူကဒရုန်းယာဉ်ကိုရေထဲကိုမဖြစ်မနေထိုးဆင်းလိုက်ရကြောင်းအမေရိကန်ကပြောဆိုထားတဲ့မတော်တဆမှုဖြစ်ပြီးနောက်တနေ့မှာပဲကာကွယ်ရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။
And the United States will continue to fly and to operate wherever
နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကပြန်တမ်းမှုတွေနဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအော်စတင်ကရုရှားရဲ့73လတာရှိလာပြီဖြစ်တဲ့ဂျူးကျော်စစ်ကိုတွန်းလှန်ရေးယူကရိန်းကိုထောက်ပံ့နေတဲ့မဟာမိတ်နိုင်ငံတွေကကာကွယ်ရေးဝင်ကြီးတွေကိုပြောဆိုတာဖြစ်ပါတယ်ရုရှားအနေနဲ့သူ့ရဲ့လေရင်ကိုလုံခြုံပေးကင်းစွာနဲ့ကျွမ်းကျန်ချင်းချင်းဆောင်ရွက်ပြန်တမ်းဖို့တာဝန်ရှိတယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကနေလုပ်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းတခြားနိုင်ငံတွေကကာကွယ်ဝင်ကြီးတွေကိုပြောဆိုခဲ့ပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ရဲ့ MQ-9 ဒရုန်းယာဉ်ဟာနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအင်ကာနစ်ကပုံမှန်လုပ်ငန်းဆောင်တာတွေဆောင်ရွက်နေစဉ်ရုရှားရဲ့ဂျက်လေယာဉ်နှစ်စင်းက NDA ကြီးစွာနဲ့မစင်မချင်းမကျွမ်းကျင်မှုတွေနဲ့ဝန်တိုက်ခဲ့တာလို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။ရေထဲကိုထိုးချခဲ့ရတဲ့အမေရိကန်ဒရုန်းယာဉ်ကိုတော့ပြန်မဆဲရသေးသလိုပြန်ဆဲလို့ရနိုင်ပါမလားဆိုတာကလည်းမသေးကြဘူးလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကီယာဘီကဗုဒ္ဓဟူးနေ့ CNN ရုပ်သံကိုပြောပါတယ်။ရုရှားကအများစုထိန်းချုပ်ထားတဲ့ပင်လယ်နက်ထဲမှာအမေရိကန်သင်္ဘောတွေရှိပါဘူးရှင်
ဘယ်လားရှ်နိုင်ငံမှာတော့အာနာရှင်အစိုးရကဒီတပတ်အတွင်းမှာပဲအတိုက်ခံလူ100ကျော်ကိုဖမ်းဆီးလိုက်ပါတယ်အာနာပိုင်းတွေဟာအတိုက်ခံတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေတနက်ပြစ်အာဂဇာကလပ်ကအဖွဲ့ဝင်တွေနဲ့မောင်းသူမဲ့ဒရုန်းသုံးပြီးအလုပ်လုပ်နေသူတွေကိုပြစ်မှတ်ထားဖမ်းဆီးခဲ့တာပါမြို့တော် Minsk အပါအဝင်နိုင်ငံရဲ့အရှေ့ဘက်နဲ့အနောက်ဘက်တွေမှာအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေဖြစ်ခဲ့တာလို့ဘယ်လားရှ်လူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ဗီယာစနာကအင်ကာနစ်ကပြောပါတယ်ဘယ်လားရှ်မျိုးတော်အနီးမှာစိုက်ထားတဲ့ရုရှားစစ်လေယာဉ်တစင်းကိုတိုက်ခတ်ရမှာပါဝင်ခဲ့တဲ့တန်တရားရှိသူတွေကိုစီးနှင်းရှာဖွေမှုတွေလုပ်ခဲ့တာလို့ဆိုပါတယ်ရုရှားလေယာဉ်ကိုအတိုက်ခံ BYPOL အဖွဲ့ရဲ့ပျောက်ကြားတပ်ဖွဲ့ဝင်တွေကတိုက်ခတ်ခဲ့တာလို့လည်းထုတ်ဖော်ပြောဆိုထားပါတယ်အတိုက်ခံတက်ကြွလှုပ်ရှားသူတွေကတော့ယူကရိန်းစစ်ပွဲကိုထောက်ခံပံ့ပိုးနေတာရော့သွားဖို့အတွက်ရည်ရွယ်ပြီးရုရှားလေယာဉ်ကိုတိုက်ခတ်ခဲ့တာလို့ဆိုပါတယ်ဘယ်လားရှ်အာနာပိုင်းတွေဟာဒီတိုက်ခိုက်မှုကိုအစာပိုင်းကနှုတ်ဆက်နေခဲ့ပေမဲ့ရန်အနေငယ်အကြာမှာတော့သမရဖြစ်သူလူကာရှန်ကိုကဒီတိုက်ခိုက်မှုကိုဝန်ခံခဲ့ပြီးလေရင်ဟာအနေငယ်ပျက်စီးခဲ့တာကြောင့်ပြုပြင်ဖို့ရုရှားကိုပို့ထားခဲ့တယ်လို့ဆိုပါတယ်ဘယ်လားရှ်ရဲ့ပြည်ထောင်ရေးဝန်ကြီးဌာနကတော့မတ်လ9ရက်နေ့တရက်ထဲမှာပဲအကြံပေးသမားတွေနဲ့ အစွန်ရောက်အဖွဲ့တွေအပါအဝင်လူပေါင်း60ကိုဖမ်းဆီးထားတယ်လို့ဆိုပါတယ်။လုံညုံရေးရဲ့ထုတ်ပြန်ချက်မှာတော့ယင်းလေရင်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ယူဆရတဲ့ယူကရိန်းနိုင်ငံသား2ဦးပါဝင်ကျန်ရပါဘယ်လာရုစ်နိုင်ငံသား20ကိုဖမ်းဆီးထားတယ်လို့ပြောပါတယ်ခင်ဗျာ။
ပြင်းထန်နိုင်ငံပါရီမြို့တော်ကလမ်းမကြီးတွေနဲ့လူသွားလမ်းတွေစပိန်လမ်းတွေပေါ်မှာတော့အမိုက်တန်းချိန်ပေါင်းထောင်ချီပြန့်ကျဲနေပြီးကြွက်တွေပေါ်များလာသလိုပဲနိုင်ငံရေးဆိုင်ရာပြိုင်ဆိုင်မှုကလည်းအခြေအနေဖြစ်နေပါတယ်။အငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကို62နှစ်ကနေ64နှစ်အထိတိုးမြင့်မဲ့အငင်းပွားပွဲဥပဒေချမ်းအပေါ်မှာလူထုရဲ့မချေနှက်မှုကိုဒီအမိုက်တွေကအရှင်းလင်းဆုံးဖော်ပြနေတာလည်းဖြစ်ပါတယ်။ဒီဥပဒေချမ်းအရေးကိုတော့ဂျာတာပရင်းနေမှာလွှတ်တော်မှာမဲခွဲပွဲလည်းရှိနေတာပါဥပဒေချမ်းအတိမပြုတ်နိုင်ရင်နောက်ဆုံးတွန်းအားပေးဆောင်ရွက်မှုအဖြစ်ဗုဒ္ဓနေမှာတောင်းနဲ့ချီတဲ့ပြည်သူတွေလက်မော်ထွက်ဆန္ဒပြခဲ့ကြပြီးလက်တလောသတင်းပတ်တွေအတွင်း၈ရက်မြောက်ဆန္ဒပြမှုလည်းဖြစ်ပါတယ်လူပေါင်း၄သိန်းခွဲလောက်ဆန္ဒပြတယ်လို့ GCTCGT တပ်မခကပြောဆိုပေမဲ့ရဲတပ်ဖွဲ့ဘက်ကတော့အငိမ့်စားဆန်ရပြုပြင်ပြောင်းလဲမှုအရေးပါရီမြို့တော်ကဆန္ဒပြပွဲတွေမှာလူပေါင်း 38,000 ပါဝင်တယ်လို့ပြောပါတယ်။ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့သူ့အဆိုအရကလူထုရဲ့အသက်အရွယ်အရနိုင်ငံရဲ့အငိမ့်စားခံစားမှုစနစ်မှာအကျွေးကင်းစေရေးအတွက်အရေးကြီးတဲ့ပြုပြင်ပြောင်းလဲမှုလို့ပြောဆိုထားတဲ့ပင်စင်ပြုပြင်ပြောင်းလဲရေးကိုပြင်သစ်လူထုရဲ့သုံးပုံနှစ်ပုံကျော်ကစန့်ကျင်ကန့်ကွက်ကြောင်းလူထုစစ်တမ်းတွေကဖော်ပြပါတယ်။ရှိစနစ်မှာအကျိုးမြတ်တွေရှိနေပြီးဒီအတိုင်းဆက်ထားဖို့တခြားသောအကြောင်းတွေလည်းရှိတယ်လို့တမကတွေနဲ့ဝေဖန်သူတွေကပြောပါတယ်။နိုင်ငံတော်ကလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြတဲ့ဗုဒ္ဓနေ့ဆန္ဒပြပွဲတွေအကြောင်းကျောင်းတွေရင်းနှီးချက်ဆက်ယုံတွေယထားနဲ့အများပြည်သူသိယူပို့ဆောင်ရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ပါတယ်ရှင်
။ပြည်ထောင်ငံရဲ့ဘတ်ဂျက်အစီအစဉ်တင်းနဲ့ပတ်သက်ပြီးတော့ဗဏ္ဍာရေးဝန်ကြီးကဗုဒ္ဓနေ့မှာထုတ်ပြန်လိုက်ပါတယ်။လောကလာဇာနဲ့ငွေကြေးဖောင်းပွားမှုကကွာဟနေတာကိုထည့်သွင်းစဉ်းစားပြဖို့ကဏ္ဍအများပြားမှာအလို့သမားတွေဆန္ဒပြနေချိန်မှာပဲအခုလိုထုတ်ပြန်ခဲ့တာပါ။လွှတ်တော်မှာဝန်ကြီးဂျာရမီဟန်ကဗီဒင်ရဲ့စီးပွားရေးကိုဘယ်လိုမြင့်နေမလဲဆိုတဲ့သူ့ရဲ့အစီအစဉ်အသစ်ကိုတင်ပြဖို့ရှိပါတယ်။အခွန်ဖြတ်တောက်ဖို့တောင်းဆိုနေတာတွေကိုဟန်ကလက်မခံသလိုတစ်ဖက်မှာလည်းကာကွယ်ရေးအသုံးစရိတ်အဖြစ်ဘတ်ဂျက်ရန်ပုံငွေဒေါ်လာ 6.1 ဘီလီယံကိုချပေးထားပါတယ်။ဒါအပြင်သူ့ရဲ့ယာရာဘတ်ဂျက်ထဲမှာကလေးသူငယ်စောင့်ရှောက်ရေးအသုံးစရိတ်တွေတိုးချပေးထားပါတယ်။အစိုးရဝန်ထမ်းတွေကလူနေမှုစရိတ်မြင့်လာတာကိုကာကွယ်မိဖို့အတွက်လစာတိုးဝေးဖို့တောင်းဆိုနေတာကိုပယ်ချထားပြီးဒီလိုလစာတိုးလိုက်ရင်ငွေကြေးပေါင်းပေါင်းမှုတွေတက်လာမယ်လို့အစိုးရဘက်ကအကြောင်းပြပါတယ်။ဒါပေမဲ့အလို့သမားတွေဆက်လက်တောင်းဆိုနေပြီးဗုဒ္ဓနေ့မှာကျောင်းဆရာဆရာမတွေမြေအောက်ယထာမောင်းသူတွေအစိုးရဝန်ထမ်းတွေနဲ့အငွေရန်ဆရာဝန်တွေကလစာတိုးပေးဖို့ကိုမဖြစ်မနေလိုအပ်ချက်ဖြစ်နဲ့တပိတ်မှောက်နေကြပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပရင်းတွေမနေ့ကင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အကြံပေးစတီဘန်နန်နဲ့ဆက်ဆက်တဲ့အမေရိကန်မှာတင်းရှောင်နေရတဲ့တရုတ်စီးပွားရေးလုပ်ငန်းရှင်အမျိုးသားကိုအွန်လိုင်းပေါ်မှာသိရှိသူထောင်နဲ့ချီတဲ့လူတွေထံကနေဒေါ်လာတန်တထောင်ကျော်လိမ်လည်မှုဆိုင်ရာဆွဲချက်တွေနဲ့ဗုဒ္ဓနေ့မှာဖမ်းဆီးလိုက်ပါတယ်။ Miles Gao ဒါမှမဟုတ်လဲဂေါဝန်ခွေလို့သိကြတဲ့ဟိုဝမ်ကွက်ကိုငွေကြေးလွှဲပြောင်းမှုလိမ်လည်မှုအစုရှယ်ယာလိမ်လည်မှုဘဏ်လုပ်ငန်းလိမ်လည်မှုနဲ့ငွေကြေးခဝချမှုဆွဲချက်တင်တဲ့နယူးယောက်မှာဗုဒ္ဓနေ့အစောပိုင်းကဖမ်းဆီးလိုက်ကြောင်းတရားရေးဌာနကဗုဒ္ဓနေ့မှာကြေညာပါတယ်။ဒီမှုမှာအတူပူးပေါင်းကြံစည်သူဖြစ်တဲ့ဟောင်ကောင်နဲ့ဗြိတိန်နှစ်နိုင်ငံသားခံယူထားသူကင်မင်းဂျီကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ Quad နဲ့ online မှာပေါက်မြောက်မှုကိုသူတို့ကအခွင့်ကောင်းရှုပြီးတိတ်နေချီတဲ့ follower တွေကိုအကျွတ်မြတ်များများပေးမယ်ဆိုတဲ့ဂရုတွေနဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုဆွဲဆောင်ခဲ့ကြတယ်လို့လဲဆွဲချက်20ခုထဲမှာဖော်ပြထားပါတယ်။ဒီလုပ်ငန်းတွေထဲမှာတစ်ခုဖြစ်တဲ့ GTV Media Group Inc. ကတော့ဘန်နင်နဲ့ပူးတွဲတည်ထောင်ထားတာလို့လဲသတင်းတွေထွက်နေပါတယ်။2020ပြည့်နှစ်အတွင်း GTV မှာတရားမဝင်အစုရှယ်ယာကနေတဆင့်ဒေါ်လာ300ကျော်ကို Quad နဲ့ G တို့နဲ့တခြားသူတွေကမမှန်မကန်ရယူခဲ့ကြပြီးကိုကျိုးအတွက်အများစုသုံးဆွဲခဲ့ကြတယ်လို့လဲဆွဲချက်မှာဖော်ပြထားပါတယ်ရှင်
။ဗ ပါကစ္စတန်နိုင်ငံမှာအကြမ်းဖက်ရုံးရင်းဆန်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်းကိုဖမ်းဆီးဖို့ပြင်ဆင်နေတာကိုတရားရုံးကယာယီပိတ်ပင်လိုက်ပါတယ်။ပါကစ္စတန်အရှိဘက်ချမ်းလာဟိုမြို့ကခန်းရဲ့နေအိမ်ပြင်ပမှာသူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြား24နိုင်ကျော်ကြာအဓိကရုံးဖြစ်နေတာကိုရပ်တန့်ဖို့ဝန်ကြီးချုပ်ဟောင်းအပေါ်ဖမ်းဆီးမိတ်ကိုကြာသပတေးနေ့အထိခေတ္တရပ်ထားဖို့ပါကစ္စတန်တရားရုံးတရုံးကရဲတပ်ဖွဲ့ကိုအမိပေးခဲ့တာပါ။အကျဉ်ဖက်ခြားစားမှုဆွဆွဲချက်တွေကိုရင်ဆိုင်ဖို့တရားရုံးချင်းပြက်ကွက်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းခန်းကိုရဲအရာရှိတွေကအင်္ဂါနေ့ကဖမ်းဆီးဖို့ကြိုးပမ်းခဲ့တာမှာသူ့ရဲ့အတိုက်ခံပါတီဖြစ်တဲ့ PTI ကိုထောက်ခံကြတဲ့ထောင်နဲ့ချီတဲ့သူတွေကနေပြီးတော့သူ့အိမ်ရှိမှာဂျားဝင်တားဆီးကြလို့ရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကအထူးပဲဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အရန်စစ်တပ်တပ်ဖွဲ့ဝင်တွေဟာညည်ရူဘုံတွေမိသားပိုက်တွေတုံပြီးလူစုခွဲဖို့ကြိုးစားပါတယ်။အင်မရခန်းကိုထောက်ခံသူတွေကလည်းလုံညုံရေးတပ်ဖွဲ့ဝင်တွေကိုလောက်လေးကွာတွေအုတ်ခဲတွေနဲ့ပြန်လည်ပြစ်ခတ်တိုက်ခိုက်ကြလို့အင်မရခန်းရဲ့နေအိမ်ရှိရာဇာမန်ပန်းချံရက်ွက်တစ်ခုလုံးကစစ်မြေပြင်လိုဖြစ်သွားခဲ့ပါတယ်။ဗုဒ္ဓနေ့မွန်လွဲပိုင်းအထိထိတ်တန့်ရင်ဆိုင်မှုတွေဆက်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဘဏ်တစ်ခုပြိုလဲခဲ့ပြီးနောက်ပိုင်းကမ္ဘာ့ဘဏ်စနစ်တွေရဲ့တည်ငြိမ်မှုအပေါ်ယင်းနှိမ့်ညွန့်နှံသူတွေစိုးရိမ်နေကြတာနဲ့အတူပဲဗုဒ္ဓနေ့မှာတော့ဥရောပနဲ့အမေရိကန်အစုရှယ်ယာဈေးကွက်တွေချဆင်းခဲ့ပါတယ်။လန်ဒန်၊ပါရီနဲ့ဖရန့်ဖတ်တို့ကအဓိကစတော့အညွှန်းကိန်းတွေ300ခန့်နှုန်းကျော်ချဆင်းခဲ့ပြီးအမေရိကန်ရဲ့အဓိကအညွှန်းကိန်း၃ခုဖြစ်တဲ့ Dow Jones, S&P နဲ့ Nasdaq တို့လည်းချဆင်းခဲ့ပေမဲ့အယောင်ွယ်ပိတ်ခါနေအချိန်မှာတော့100ခန့်နှုန်းလောက်သာချဆင်းသွားပါတယ်။အင်ကာနစ်ကအမေရိကန်အစုရှယ်ယာတွေတက်ခဲ့တာကြောင့်အရှာဈေးကွက်မှာတော့ဗုဒ္ဓနေ့မှာတက်လာခဲ့ပါတယ်။ပြဿနာပေါင်းစုံရင်ဆိုင်နေရတဲ့ Swiss ယင်းနှိမ့်ညွန့်နှံမှုဘဏ်ကြီးရဲ့အစုရှယ်ယာအများစုပိုင်ရှင် Saudi National Bank ကငွေကြေးယင်းနှိမ့်ညွန့်နှံမှုထပ်မထည့်တော့ဘူးလို့ပြောဆိုပြီးတဲ့နောက်အစုရှယ်ယာတန်ဖိုး18ရာခိုင်နှုန်းကျော်ထိုးချသွားခဲ့တဲ့ Credit Suisse အပေါ်မှာလည်းထပ်ပြီးစိုးရိမ်လာကြတာဖြစ်ပါတယ်။အမေရိကန်က Silicon Valley Bank နဲ့ Signature Bank တို့ကိုအမေရိကန်ဆိုရကပြီးခဲ့တဲ့သတင်းပတ်အတွင်းထိန်းချုပ်ခဲ့မှုမတိုင်ခင်ကတည်းက Credit Suisse မှာပြဿနာတွေရှိခဲ့တာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံမှာတော့ຫນွေဥပောက်လာခြင်းဖြစ်တဲ့အတွက်ကြောင့်မလို့ Cherry Pan တွေကတော့ပွင့်နေပါပြီ။ COVID-19 ကာယောဂါကန့်သတ်ချက်တွေလည်းဖြေလျှော့ထားချိန်မှာပဲမြို့တော် Tokyo မှာဗုဒ္ဓနေ့က Cherry Pan တွေစပွင့်ခဲ့လို့လူအများစုဟာ Cherry Pan ကြည့်တဲ့ Hanami ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။ဒီနေ့မှာတော့ Cherry Pan တွေတိုကျိုမှာပုံမှန်ထက်စောပွင့်ခဲ့ပြီး1953ခုနှစ်နောက်ပိုင်းအစောဆုံးပွင့်တဲ့ကာလဖြစ်ပါတယ်။ Cherry Pan ဟာဂျပန်လူမျိုးတွေအနှစ်ခြိုက်ဆုံးပန်းဖြစ်ပြီးအများသောအားဖြင့် March လနှောင်းပိုင်းကနေ April အစောပိုင်းကာလအတွင်းမှာပွင့်ကြတာဖြစ်ပါတယ်။ဒီလိုအချိန်ကာလမှာကျောင်းစာသင်နှစ်ပြန်စကြသလိုစီးပွားရေးနှစ်သစ်အဖြစ်လည်းဂုဏ်ပြုသတ်မှတ်ဆင်နွှဲလို့ရှိပါတယ်။ကာယောဂါအပြီးဂျပန်မှာပြပခီးသွားတွေကိုခွင့်ပြုထားတဲ့အပြင်Cherry Pan တွေအောက်လူအများစုဝေးတာမျိုး Cherry Pan ပွဲတော်ကိုကိုဗစ်ကာလဖြစ်တဲ့2019နောက်ပိုင်းလွတ်လွတ်လပ်လပ်နဲ့ပြန်လည်ဆင်နွှဲခွင့်ရကြတာလည်းဖြစ်ပါလေခင်ဗျာ Direct from Washington The Voice of America The VOA ကျွန်တော်ပြင်းနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိမ်ခိုင်ထိုင်တဲ့အတူပြောပြခဲ့ကြတာဖြစ်ပါလေခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှရိုဟင်ဂျာတွေနေရာပြောင်းရေးနဲ့ပတ်သက်တဲ့အကြောင်းကိုလည်းကြည့်အောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းအတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းနိုင်ရေးနှစ်နိုင်ငံသဘောတူညီချက်အရမြန်မာစစ်ကောင်စီရဲ့ရခိုင်ပြည်နယ်လူမှုရေးရာဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့ရောက်ရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်မြန်မာပြည်ပြန်ဖို့သဘောတူကြတဲ့ဒုက္ခသည်တွေနဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တို့စခန်းတွင်တွေ့ဆုံခဲ့ကြတယ်လို့လည်းသိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာအယောက်၁၀ယောက်ကျော်ပါဝင်တယ်လို့သိရပါတယ်မောင်နှောကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကနာကိုမက်လ15ရက်မနေ့ပိုင်းကရောက်ရှိလာတာဖြစ်ကအဲ့ဒီမှာ2ရက်3ရက်လောက်နေသွားဖို့ရှိတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံမဲ့သူတွေကိုမြေပြင်ကွင်းဆင်းစစ်ဆေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့အသိပြုပါတယ
်ကျွန်တော်တို့စီကတော့ဝင်ကြည့်ဆင်သွားတာတော့မရှိဘူးအဲရခိုင်ပြည်နယ်ကကျွန်တော်တို့ဒီဟိုပေါ့ဟိုသာဝကတာဝန်ရှိသူတွေတွားနေပါတယ်တာယူရချက်ကတော့ဟိုဘက်ကနေပို့ပေးမဲ့စည်းရင်းတွေရှိတယ်အဲဟိုဘက်ကနေပို့ပေးမဲ့စည်းရင်းတွေနဲ့မြန်မာနိုင်ငံနဲ့တိုက်ဆိုင်တဲ့အခါမှာတချို့
ရန်မဲရီကွယ်လွတ်တာရှိတယ်အဲတချို့သောကျွန်တော်တို့လူဝင်မှုကြီးကြရေးဆိုင်ရာကိစ္စလေးတွေနဲ့ပတ်သက်ပြီးညှိနှိုင်းရတာရှိတယ်အဲဒါကြောင့်သွားနေခြင်းဖြစ်ပါတယ်ပြန်လဲလက်ခံမဲ့ရက်အတိအကျကိုတော့ဒီစစ်စစ်မှုတွေပြီးစီးမှတာထုတ်ပြန်နိုင်မှာဖြစ်တယ်လို့စစ်ကောင်စီဘက်ကဆိုပါတယ်နှစ်နိုင်ငံသဘောတူညီချက်အရမြန်မာဘက်ကပြန်လဲလက်ခံဖို့သဘောတူထားတဲ့ဒုက္ခသည်တွေနဲ့တက္ကနာမျိ
ไอ้มาตั้วเรลูกเรียอภิญญาลูกเรโหวินกล้วยไม่เปยอูนอกพี่รอไอ้มาปาเรลูกเรเวลิสต์มาปาเรลูกเรโหเววินกล้วยเปยเรตุยกล้วยเปยเรตูรุเนเวสกาပြောเรลิสต์กาตูบังกลาเทศနိုင်ငံอ่ะโพท่าเรลิสต์ကနေပြီးတော့သူတို့ရွေးထားတဲ့လူအဲ့ဒီတောင်ကျော်လို့ပဲရှိတယ်အဲအဲ့ဒီလူတွေကိုပဲသူတို့ပေါ်တွေ့တာဘေကန်ဆိုတာသူတို့ကအဲ့ဒီကျွန်တော်တိတိလောက်ဆိုရင်တက်နာပ်နဲ့အဲ့ဒီဘာလူဟာလီကြားထဲမှာရှိတဲ့စကန်တွေအရပဲလူတွေပါတယ်အဲ့ဒီဟာတိတိလေးတွေတကန်တိတိလေးတွေပဲကုဇလေက20နှစ်ယောက်လာတယ်20နှစ် 22 လာတယ်အဲ့ဒီမှာရိုဟင်ဂျာတွေပွေးစားရပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေထဲကနေရပြန်ဖို့စီရင်ပေးထားကြရတွေရှိနေပြီးအဲ့ဒီလူစီရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုပေးပို့ထားတယ်လို့မြန်မာဘက်ကလည်းလက်ခံနိုင်တဲ့လူတွေရဲ့စီရင်တွေကိုတစ်ဖက်အစိုးရစီပေးပို့ထားပြီးဖြစ်ပါတယ်အခုသွေးဆုံသူတွေကမြန်မာဘက်ကနောက်ဆုံးပေးပို့ထားတဲ့ပြန်လည်လက်ခံနိုင်တဲ့လူစီရင်တွေကဒုက္ခသည်တွေဖြစ်ပါတယ်အပြန်အလှန်ပေးပို့ထားတဲ့လူရဲ့စီရင်အတိအကျကိုတော့ထုတ်ပေါ်ပြောဆိုထားတာမရှိပါဘူးသွေးဆုံမှုမှာဘာတွေဆွေးနွေးနေလဲဆိုတာလည်းမသိရသေးပါဘူးသွေးဆုံသူတော်တော်များများဟာနှစ်နိုင်ငံပြန်လည်လက်ခံဖို့သဘောတူထားတဲ့ဒုက္ခသည်တွေဖြစ်ပြီးသူတို့နဲ့သွေးဆုံရမှာဂျာတဆင့်ကန်အကျိုးဆောင်တွေကနေတဆင့်ပြောဆိုညှိနှိုင်းတာတွေလှုပ်ဆောင်နေတာဖြစ်တယ်လို့ Ranger ဒုက္ခသည်တွေအရေးကူညီပေးနေသူကပြောပါတယ်စစ်ကောင်စီဝင်ကြီးဦးအောင်မျိုးနဲ့အတူမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးနေဝင်နဲ့အခြားဌာနဆိုင်ရာတာဝန်ရှိသူအချို့လည်းပါဝင်ပါတယ်လက်ခံမဲ့စီးရင်တွေထဲမှာတပတ်နိုင်ငံကိုရောက်ရှိနေတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်တွေလည်းပါဝင်တယ်လို့သိရပါတယ်။အခုရောက်နေတဲ့ကိုယ်စားလှယ်အဖွဲ့ထဲမှာလည်းဟိန္ဒူဘာသာဝင်ကိုယ်စားလှယ်တွေပါဝင်ပါတယ်။ Cost Bazaar ဒုက္ခသည်စခန်းက Ranger ဒုက္ခသည်တူကတော့ဂုံတိတ်ခါရှိရှိနေရပြန်လာနိုင်ရေးအတွက်လိုအပ်မှုတွေရှိနေတယ်လို့ပြန်လာသူတွေအတွက်လုံခြုံရေးစိတ်ပူစရာအခြေအနေရှိနေတယ်လို့လည်းပြောပါတယ
်။နောက်ကျွန်တော်တို့ကို E12 Right ဒင်းတို့ကကွန်ရီပေးမယ်ဆိုပြီးတော့သူတို့ကဖွင့်ပြလင်းလင်းပြောဆိုခဲ့တာယနေ့အတီယနေ့အရှင်အတီကျွန်တော်တို့ကမကြခဲ့ပါဘူး။အဲ့ဒီအပေါ်မှာကျွန်တော်တို့ကမတန်ဆုံးရင်လေဒီကကိုသူတို့ကဟိုဘောတုံးနိုင်ရင်ရဲ့သဘောတူညီချက်ဆိုပြီးတော့ဒီလိုကျွန်တော်တို့ Ranger Community ကောင်းဆောင်တွေနဲ့မဆွေးနွေးဘဲနဲ့ဒီလိုဘရင်ဘတာဒီလိုခေါ်ယူခြင်းဟာအဲ့အတွက်ဟန်ပြသဘောမျိုးလို့ကျွန်တော်တို့ယူဆတယ်အမင်းတကယ်ကျွန်တော်တို့ကိုယ်မဆူရင်ကျွန်တော်ရဲ့ security ပေါ့ကျွန်တော်ကဂျင်နိုဆိုက်ကျုလုံခံရတယ်လူနေစုတစုကြည့်တယ်ကျွန်တော်နောက်တစ်ဂျင်နိုဆိုက်ကျုလုံမှုမခံရအောင်ထောင်ဝင်ကမ္ဘောတာဝန်ယူမှုဆိုတာအာရှင်းစေရမယ်။နောက်ဂုံတိတ်ကရှိရှိဘေကင်းလုံချင်းကပြန်လာရေးလုပ်ငန်းစီပြီးပေါ့အရေးကြီးပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လည်လက်ခံသွားဖို့စစ်ကောင်စီပြောခွင့်ရကအတိပြုပြောဆိုထားပါတယ်။အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှောအရေးအခင်ဖြစ်စဉ်မှာတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာ2019လုံးကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးနောက်မြန်မာစစ်တပ်နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးသိမ်းရှောင်ခဲ့ရတဲ့ရိုဟင်ဂျာ9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြထားပါတယ်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဘန်ပြိုလဲတဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာ Silicon Valley Bank ပြိုလဲသွားတာကြောင့်ဒီဘန်ရဲ့ငွေတွေအလူရထုတ်ယူကြသူတွေအနေနဲ့စိုးရိမ်ပူပန်တာမျိုးမဖြစ်ကြဖို့နဲ့အနှံနာတဲ့ငွေတွေကိုပြန်ရစေဖို့အတွက်ဆောင်ရွက်ပေးသွားမှာဖြစ်တဲ့ကြောင့်အမေရိကန်အစိုးရကဂျားဝင်အာမတ်ခံခဲ့ပါတယ်ငွေကြေးစနစ်တောက်တင်းခိုင်မာပြီးအာမခံမှုအပြည့်ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရောအစိုးရအနေနဲ့နိုင်ငံသားတွေနင့်နာမှုမရှိအောင်အခုလိုဆောင်ရွက်ပေးတာတွေနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တချို့ရဲ့သဘောထားကိုကိုအောင်ကဆက်သွယ်မေးမြန်းထားတာတင်ပြထားပါတယ်ခင်ဗျာ
ဒ ကယ်လီဖိုးနီးယားပြည်နယ်ကနည်းပညာကုမ္ပဏီတွေအခြေစိုက်ရာဆီလီကွန်ဗယ်လီကဆီလီကွန်ဗယ်လီဘန်ပြိုတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဗန်မန်ငွေရသူတွေဟာသူတို့အထောက်ငွေတွေကိုပြီးခဲ့တဲ့သတင်းပတ်ကလေးကပြန်လာထုတ်ယူနေကြပါတယ်။ဒါပေမဲ့လည်းငွေကြေးစနစ်အပေါ်အာမခံထားတဲ့ American ဆိုရကတော့ပြည်သူတွေမစိုးရိမ်ကြဖို့နဲ့သူတို့အနှံထားတဲ့ငွေတွေပြန်ရပါစေမယ်လို့တနင်္လာနေ့ကအခုလိုပြောပါတယ်။
Americans can have confidence in it အသုံးပြုတာကြောင့်နင်နာဆုံးရှုံးမှုမရှိစေရဘူးဆိုတာအမေရိကန်တွေယုံကြည်စိတ်ချထားနိုင်ပါတယ်။အနန္တားတဲ့ငွေတွေလိုအပ်တဲ့အချိန်မှာပြန်ထုတ်ယူဖို့ရှိနေမှာပါ။အသေးစားလုပ်ငန်းရှင်တွေအနေနဲ့လည်းဒီဘဏ်တွေမှာအနန္တားတဲ့ငွေတွေနဲ့သူတို့ဝန်ထမ်းတွေကိုလစာပေးနိုင်ပါလိမ့်မယ်။ဝန်ထမ်းတွေဟာလည်းသူတို့လစာရမယ်ဆိုတာကိုတည်ထားကြမယ်ဆိုရင်အလုံးအသက်ဖြောင်းဖြောင်းရှူနိုင်ပါလိမ့်မယ်။
နယူးယောက်ခြေစိုက်ဆိုင်နေချဘန်လဲပြိုလဲခဲ့တာပါဘန်တွေပြိုလဲတယ်ဆိုတာကိုသိသိချင်းမှာပဲဘန်နာဤဌာနနဲ့တာဝန်ရှိသူတွေကဒီဘန်တွေကိုချက်ချင်းဝင်ရောက်ထိန်းချုပ်ခဲ့တယ်လို့လဲတမရကပြောပါတယ်အသေးစားလုပ်ငန်းရှင်တွေနဲ့တာမန်ဘန်အကောင့်ဖွင့်သူတွေရဲ့အနန်ထားငွေတွေပြန်ထုတ်ပေးနိုင်ဖို့အစိုးရကအာမခံထားပေမဲ့လဲ stock share လို့ငွေကြေးပမာဏတော်တော်များများရင်းနှီးမြှုပ်နှံထားသူတွေကတော့သူတို့ငွေတွေပြန်ရမှာမဟုတ်ပါဘူးရင်းနှီးမြှုပ်နှံတဲ့ငွေဖြစ်တာကြောင့်အမျက်ရနိုင်တယ်လို့အရှုံးလဲရင်ဆိုင်ရနိုင်တာကိုလက်ခံပြီးရင်းနှီးမြှုပ်နှံတာကြောင့်လို့ဆိုရတယ်ဘန်တွေအခုလိုဘာကြောင့်ပြိုလဲတယ်လဲဆိုတာကိုစီးပွားရေးပညာရှင်တူကအခုလိုပြည့်ပြည့်စုံစုံရှင်းပြပါဗျာဘာ
လို့ဖြစ်လဲဆိုတော့ तू ဟာ state chartered bank လဲဖြစ်တယ်ဒီ silicon valley မှာလဲလေရှိတဲ့အတွက်ကြောင့်မလို့ဒီ startup company တွေနဲ့ဒီ venture capital ဟိုဘော company တွေကနေပြီးငွေကိုသူတို့ကဒီအားကိုးပြီးနေရတဲ့ bank ပေါ့နော်ဆိုတော့လွန်ခဲ့တဲ့တစ်ခါစပြီးတော့ဒီ startup company တွေကဒီ silicon valley bank မှာဒီပတ်စံသိပ်ပြီးတော့မထက်စီးနိုင်ခဲ့တော့ပေါ့နော်အငွေတွေကနည်းလာပြီးတော့ထုတ်ငွေတွေကများလာတယ်ဆိုတော့ထုတ်ငွေတွေများလာတော့ဒီ bank ဒီ silicon valley bank မှာသူတို့မှာရှိတဲ့ဒီ US government ရဲ့ bond တွေကိုထားဟိုစပြီးတော့ရောင်းရတာပေါ့ဆိုတော့ bond price နဲ့ဒီ interest rate က they are inversely related ဆိုတော့ဒီthe Federal Reserve က since the last year တည်းအရပဲ they have been raising the interest rate for 8 times to fight the inflation ပေါ့လေ very high inflation that we have in this country ဆိုတော့ဒီ interest rate ကခဏခဏအရန်ကိုတက်လာပြီးတော့ဟိုတက်လာခဲ့တော့ဒီ bond price တွေကအရန်ကိုကျသွားတယ်ဒါပေမဲ့လို့ဒီ silicon valley bank ကပတ်စံဒီဒီလိုတွေကအရန်ထုတ်ရတဲ့ကြောင့်လို့ထုတ်ငွေတွေအတွက်ပတ်စံလိုအပ်တဲ့ကြောင့်လို့သူတို့ကစပြီးရောင်းသွားတော့ရောင်းသွားတော့ဒီအချုံးခံပြီးတော့ရောင်းသွားတော့ဆိုတော့မပထမဆုံးတော့နည်းနည်းစပြီးရှုံးနေရှုံးနေနောက်ပိုင်းကျအရန်ကိုချုံလာတဲ့အတွက်ကြောင့်မလို့ဒီအချိန်တော်တော်များများလဲကျသွားတော့ဒီပိုင်ဆိုင်မှုတွေအရန်ထိုးပြီးတော့ကျသွားတာပေါ့ဆိုတော့ပိုင်ဆိုင်မှုတွေကကျဟိုပါကျသွားတယ်ဒါမလို့ဒါမလို့သူတို့ကတာဝန်ဟိုဘာတာဝန်ခံထားရတဲ့ပတ်စံတွေကအများကြီးရှိသေးတော့ဒီအဲ့ဒီပတ်စံတွေကိုပြန်ပြီးတော့မပေးနိုင်တော့တဲ့အခြေအနေမျိုးဖြစ်သွားတာပေါ့
1930ဝန်းကျင်ကမ္ဘာစီးပွားပြက်ကကာလနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ FDIC ကိုဘန်တွေကပေးအပ်ရတဲ့အာမခံကြေးတွေနဲ့ဘန်အနှံသူတွေရဲ့ငွေတွေကိုပြန်ထုတ်ပေးမှဖြစ်ပြီးအခွန်တန်းပြည်သူတွေရဲ့ငွေကိုသုံးစွဲမှမဟုတ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်ဘန်စရင်တစ်ခုချင်းစီအတွက်ဒေါ်လာ2သိန်းခွဲအထိ FDIC ကအာမခံထားတာပါ
အမေရိကန်မှာရှိတဲ့လူတွေဒီပတ်စံတွေကိုဒီ Silicon Bank မှာချက်ထားတဲ့လူတွေကတော့သိပြီးတော့စိတ်ကူးစရာမရှိပါဘူးပထမဆုံးတစ်ချက်ကတော့ဒီ FDIC ကနေပြီးတော့ဒီ2သိန်းခွဲအထိဒေါ်လာ2သိန်းခွဲအထိ insure လုပ်ထားတယ်နောက်တစ်ခုကတော့ဒီဟိုဟာ President Biden နဲ့ညပြောသွားတဲ့အချိန်မှာဒီတကယ်လို့များတော့ကိုယ်မှာဒီချက်ပို့ပြီးတော့ရှိခဲ့ရင်တော့မှဒီပေါ်လေဒီ every penny ကို Federal Reserve နေပြီးတော့ပြန်ပြီးတော့ဟိုဟာပေါ့ပေးပါမယ်ဆိုပြီးတော့ပြည်သူလူထုကို reassure ဟိုဟာပြောရပါတော့
အမေရိကန်ပြည်ထောင်စုက16ခုမြောက်အကြီးဆုံးဘဏ်ဖြစ်တဲ့ Silicon Valley Bank ဟာ2019ခုနှစ်ကုန်ပိုင်းတုန်းကဒေါ်လာ87ဘီလီယံပမာဏရှိခဲ့ရာကနေ2022မတ်လကုန်မှာ30ပမာဏဘီလီယံ220အထိရှိလာတာပါဒါပေမဲ့လည်း48နှစ်အတွင်းပြိုလဲခဲ့ရာကနေတခြားဘဏ်တွေကိုရိုက်ခတ်မှုမရှိအောင်အစိုးရတာဝန်ရှိသူတွေကစီမံထားတယ်လို့ဆိုပါတယ်ဘဏ်ပြိုလဲမှုကြောင့်ဘလို့တက်ရောက်မှုတွေရှိနိုင်တာပါလဲ
ဘင်းကိုသွားပြီးတော့ကိုမှရှိတဲ့ကိုမှထည့်ထားတဲ့ပတ်စံတွေအားလုံးကိုသွားပြီးတော့ထုတ်လိုက်မယ်ထုတ်လိုက်မယ်ဆိုကြလို့ရှိရင်အားလုံးကဟိုဟာတပြိုင်တည်းအဲ့ဒါကိုလုပ်မယ်ဆိုရင်ဘယ်ဘက်မှာမှပတ်စံရှိမှာမဟုတ်တော့ဘူးဆိုတော့ဘယ်ဘက်မှာမှပတ်စံမရှိတာဖြစ်တာနဲ့နဲ့ဘာဖြစ်မလဲဆိုတော့ဒီ business တွေမှာဒီဟိုဟာပေါ့ cash flow ကဟိုဟာလေးမလဲပတ်နိုင်တော့ဘူးသူတို့က cash flow ဝင်ဖို့မလဲပတ်နိုင်တာနဲ့ဒီလူတွေမှာစပြီးအလုပ်တွေကစပြီးပြုတ်ကြရအောင်လူတွေကစပြီးအလုပ်ပြုတ်တာနဲ့သူတို့က mortgage တွေတို့ဒီကိုပေးကိုလာစေဒီ rent တွေကိုမပေးနိုင်တော့ဘူးဆိုတော့ဒီ mortgage တွေကိုမပေးနိုင်တော့ဘူးဆိုလို့ရှိရင် the housing sector ပေါ့ဒီ real estate sector လဲဆက်ပြီးတော့ဟိုပေါ့ negatively impact ဆက်ဖြစ်မယ
်2008ခုနှစ်တုန်းကလို့စီးပွားပြက်ကက်မဆက်ရအောင်သမ္မတ Barack Obama နဲ့ဒုသမ္မတ Joe Biden လက်ထက်တုန်းကဘန်တွေပေါ်ပို့ပြီးတော့တင်းကျပ်တဲ့စီးမင်းတွေချမှတ်ခဲ့ပါတယ်ဒါပေမဲ့လဲ Donald Trump လက်ထက်မှာဒီစီးမင်းတွေကိုပြန်ဖြေလျှော့ပေးခဲ့တာပါအခုခါမှာ American လုပ်ငန်းခွင်တွေမထိခိုက်အောင်ဘန်တွေပေါ်တင်းကျပ်တဲ့စီးမင်းတွေပြန်ချမှတ်ဖို့ Congress ကိုတိုက်တွန်းမဲ့အကြောင်းသမ္မတ Biden ကလည်းပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဘန်ပြိုလဲတဲ့အခြေအနေကနေမလေးရှားနိုင်ငံဘက်မှာမြန်မာတွေအသက်ခံရတဲ့အကြောင်းကိုလည်းကြည့်အောင်ပါထိုင်းမလေးနေဆက်ဆုံးခလာပြည်နယ်ဘန်ကလန်မြို့ထဲကတည်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆရတဲ့အမျိုးသား3ဦးကိုတွေ့ရတယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်ဒီအမျိုးသားအလောင်း3လောင်းဟာလက်ပြန်ကြိုးတုတ်ထားပြီးတော့လယ်ဘေးမှာဒဏ်ရာတွေတွေ့ရှိရတဲ့အတွက်အသက်ခံရတာဖြစ်နိုင်ကြောင်းဒါကြောင့်မလို့ဆေးရုံကိုပို့ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါရယ်ခင်ဗျာ
ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ဘန်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆတဲ့အမျိုးသားအလောင်း3လောင်းကိုမတ်လ15ရက်နေ့မနေ့ပိုင်းမှာအမိုက်ကောက်သမားတဦးကစတင်တွေ့ရှိရာကနေအာဏာပိုင်တွေကိုအကြောင်းကြားခဲ့တာပါသူတို့တွေဟာနေမြေအတွင်းမှာနေထိုင်နေသူတွေမဟုတ်ပဲတခြားနေရာကနေလာတဲ့သူတွေဖြစ်နိုင်ကြောင်းအမျိုးသားအလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့ရှေ့ပြောင်းလူသမားအခွင့်ရေးခွန်ရရဲ့ဟိုက်ရန်မျိုးတာဝန်ခံဥပယီကအခုလိုပြောပြပါတယ
်ဒီကျွန်တော်တို့မြန်မာနိုင်ငံသားလို့ယူဆလို့ရတဲ့အလောင်း၃လောင်းကိုပေါ့နော်ဒီနေ့ကနေပြီးတော့အိမ်မှာအမှတ်ပြတဲ့နေရာမှာအမေရန်တွားပြီးမိုက်ကောက်နေတဲ့အဖိုးကြီးတရားကနေပြီးတော့တွားပြီးတော့တွေ့ရှိရမှာသူတွေ့ရှိတဲ့အခါနေပြီးတော့ဒီလိစာရဲစခန်းကိုနေပြီးတော့တိုင်ချပြီးတော့သူတို့ဌာနဆိုင်ရာကတော့ရပ်ကွက်လူကြီးတွေကအစာရေးနောက်နဝကအလုံးတွားပြီးတော့ဆစ်ဆီတဲ့အခါအလုံး၃လောင်းကတော့ကျွန်တော်တို့၃လောင်းလုံးကနေပြီးရောက်ကြတယ်ပေါ့နော်ရောက်ကြတယ်ဖြစ်နေတယ်အလုံး၃လောင်းကနေပြီးတော့ဘန်ကလန်နေနေမှာဒီအမှတ်ပြတဲ့နေရာမှာတွေ့ရှိတယ်အဲ့လိုတွေ့ရှိတဲ့အခါအဓိကကျွန်တော်တို့ယူဆလို့ရတာကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့အဲ့နေရာမှာအလုံးယုံဆက်ယုံတွေမရှိဘူးကျွန်တော်တို့ယူဆလို့ရတာကတော့ဒီမလေးရှားကိုသွားမဲ့ခရီးသည်တွေပေါ့နော
်ဟုတ်ကဲ့
ခရီးသည်တွေလို့ကျွန်တော်တို့ယူဆလို့ရတယ်ခက်လို့ဆိုရင်တော့လူပြောင်းတိုင်းတိုင်းရှိမယ်နောက်ပြီးတော့ဒီပေတဲ့သူကိုနေပြီးတော့ပတ်ဝန်းကျင်ကနေပြီးတော့လူတွေကသိချင်းမယ်အခုကပေတဲ့သူတွေကိုဘယ်သူမှမသိရှိဘူးနောက်ပြီးတော့သူတို့မှပါလာတဲ့ဒီအဝတ်အစားအနေအထားကိုကြည့်တဲ့ခါမြန်မာနိုင်ငံသားတို့သူတို့သုံးပတ်လို့ရတဲ့အနေအထားရှိပါတယ်ဟုတ်ကဲ့ပါ
လက်တလောမှာတော့တက်ဖြတ်ပြီးတော့လာရောက်ဆွန့်ပစ်သွားတာလို့ရဲတွေကတန်ရရရှိနေပြီးတေဆုံးတာဟာ3ရက်ခန့်ရှိပြီလို့လည်းယူဆနေကြတယ်လို့ဆိုပါတယ်
။ဆုံးရဆလုံးကိုလေဘန်းကိုလှိထားတာပေါ့နော်။ဓာတ်တိုင်နဲ့လေဘန်းကိုလှိထားတယ်ဆိုတော
့ဟုတ်ကဲ့ဟုတ်ကဲ့။
ဟိုအမုံဖြစ်တာကတော့3ရက်လောက်ရှိတော့ပြီပေါ့နော်။ယူဆရတာကတော့ရဲတွေပြပြချက်အရင်ပြရဆိုလို့ရှိရင်3ရက်လောက်ကြာနေပြီးအောက်နယ်တွေတွက်လာပြီ
။ဟုတ်ကဲ့။
ဒီအလုံး3လောင်းကိုလည်းအခုဆိုလို့ရှိရင်ဒီကျွန်တော်တို့ဟိုက်ရဲ့စေယုံကြီးကိုပို့ပြီးတော့အရှိရှိတွေပြုလုပ်နေကြတယ်ကျွန်တော်တို့သိရပါတယ်ဟုတ်ကဲ့။
အခုလိုမျိုးတက်ဖြတ်မှုကတော့ထိုင်းတောင်ပိုင်းမှာမကြာခဏဖြစ်လေရှိပြီး၃ရောက်လောက်တပြိုင်တည်းတက်ဖြတ်တာကတော့ဘာကြောင့်ဆိုတာစဉ်းစားစရာဖြစ်နေတယ်လို့လည်းရဲတွေကပြောဆိုပြီးလူတက်မှုအတွက်ဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်။အခုအခင်းဖြစ်ပွားခဲ့တဲ့ဘန်ကလန်မြို့ဟာဘန်ကောက်သွားတဲ့အဝေးပြေးလမ်းမပေါ်မှာရှိပြီးလူပုံကူးသူတွေတွာလာနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။အခုအခါမှာတော့လူတက်မှုနဲ့ပတ်သက်လို့တရားခဏ၄ကိုထပ်မံစုံစမ်းသွားမယ်လို့လည်းသိရပါတယ်ရှင
်။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်နေတဲ့မြန်မာပြည်စာသာပရင်းနေမနေ့ကအစည်းအဝေးတွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။သိပ်မကြာခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါခင်ဗျာ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီထိုးကန်နေပါပြီကျွန်တော် VOA ရဲ့မြန်မာပြည်ဂျာတာပရိနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ3248လမ်းလမ်းမီတာ190ပြန် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါ်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာဦးကျော်ဇန်သားရဲ့အက်ဒီတာဆွေးနွေးခန်းအစီအစဉ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာလူမှုရေးကောက်ပွဲတင်မြှောက်ထားတဲ့ဒီဒီမိုကရေစီအစိုးရကိုစစ်တပ်ကဖြုတ်ချအာဏာသိမ်းလို့ဖြစ်လာခဲ့တဲ့မြမအကြက်တဲပေါ်နိုင်ငံတကာအတိုင်းဝန်ရဲ့အာယုံစူးစိုက်မှုတိတ်မရှိလာပါဘူးယူကရိန်းကိုသာပို့ပြီးတော့ကဘာကနေဦးစားပေးနေကြတယ်လို့ယူဆသူတချို့ရှိပါတယ်ယူကရိန်းစစ်ပွဲနဲ့မြမပြဿနာကဘယ်လိုတွေကွာခြားမှုရှိနေပါသလဲဦးကျော်စံသားကိုမှန်းများသစဉ်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စံတာရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘယ်လောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံအနေနဲ့အမေရိကန်အပါဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီရကိုမတွေ့ရဘူးအဲ့တော့ဒီနေရာမှာဒါဟာခွဲခြားဆက်ခွဲခြားဆက်ဆက်နေတဲ့ဘောလို့ပြောနိုင်လားဆရာ
သူကတော့ပြောကြမယ်မပြောတော့မှစဉ်းစားမရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အရှင်းအတခုကိုပြောပြမယ်ရှင်အရင်ကဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစုပွဲဖြစ်တဲ့1980ဝန်းကျင်မှာအဲ့ခါအရှိပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူတွေသန်းလဲရှိပြီးတော့3-4သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကဘာပြောလဲဆိုရင်တကယ်လို့ဒီပြဿနာသာဥရောပမှာဆူနေတဲ့တကဘာလုံးကအုံချဲချဲနဲ့ဖြစ်နေမှာတဲ့အခုဒိုအာရှတိုက်မှာဖြစ်တာမလို့ဥရောပတိုက်ကြတာဂူးမဆိုင်ကြဘူးသူတို့ဒေသဟာမဟုတ်လို့ဆိုပြောခဲ့ဘူးလားတခုရှိပါတယ်ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောကြရတယ်ကြီးဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအမှုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကလူတွေကဘာစီအတွင်းမှာကျွလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျမနီနဲ့ဟက်စ်ဂျပန်ကျွလွန်တာဘယ်သူကကျွလွန်တာပူများတယ်ဘယ်သူကျွလွန်မှုကပူပြီးအပြစ်ကြီးတယ်လဲအဲဒါနာဇီဂျမနီရဲ့ကျွလွန်မှုကပူပြီးအပြစ်ကြီးတယ်ဆိုတော့အမှုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျမနီကိုဘာကြောင့်မလုပ်ခဲ့ဘဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညှာပြီးအာရှသားမျိုးလို့တမင်ခွဲကြလို့တယ်ဆိုအဲ့လိုကြံကြံဖန်ဖန်တွေးတာရေးတာတခုလည်းပဲကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုကိစ္စမှာလည်းပဲမြန်မာနိုင်ငံကအာရှတိုက်မှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲကြဆက်ဆံတဲ့အာရှသားမျိုးလို့သိဥစားမပေးတာများလားလို့တွေးတယ်လည်းတွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အထောက်အထိမစဉ်းစားလို့ပါဘူ
းအဲ့ခွဲကြဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်ပါ့မလဲ
ခွဲကြဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တယ်မဟာဗျူဟာအရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းကဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တယ်ဆူဗီယက်ပြည်ထောင်စုပြိုကွဲခဲ့ပြီးခဲ့တဲ့ကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ဖို့တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းဒါကိုညှို့လင်းချက်ကြီးစွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူးဒီဘောင်ရင်မှာ NATO ရဲ့ကုစရီမစီစီဂျီမူသူကသူနေရင်ကျွန်တော်တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့ကရုရှားအထူးစိုးရိမ်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံနောက်ပြီးသူတို့ရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာမြန်မာတို့တို့တို့နိုင်ငံကိုကူညီရတာ charity သနားလို့အလှူပေးနေတယ်လို့မထင်နဲ့ခင်ဗျားတို့နိုင်ငံရဲ့လူမျိုးရေးကိုသူကရှေ့တန်းကနေပြီးကောက်ွယ်နေတာဆိုပြောပါတယ်ဆိုတော့ဒါဟာပုံပြီးအရေးကြီးတဲ့ထင်ပါတယ်ယူကရိန်းကိုဘာကြောင့်ဥစား business ဆန်နေလဲဆိုတော
့တမိုင်းကြောင့်ဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ ယူဆနိုင်သလားဆရာ
မမရဲဒါလည်းပဲဆိုတော့ tree နေထိုင်နေဆက်ဆက်နေတာပါပဲ Ukraine အဓိကအားဖြင့် Ukraine မှာရှိနေတဲ့ Crimea ဒေသသိအရေးပါပါတယ် Crimea ကျွန်းဆွယ်ဟာရုရှားနိုင်ငံရဲ့တောင်ဘက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးဥပမာ Baltic Peninsula ဆိုရင်တစ်နှစ်ကိုဆစ်လာလုံးလုံးရေခဲနေတယ်သူတို့ရဲ့စစ်တင်ဘော့တွေကွန်ဘေးတင်ဘော့တွေဘယ်လိုမှဆုံးမများတဲ့နိုင်ငံဖြစ်တယ်သူတို့တောင်ဘက်ကိုထွက်ချင်တဲ့ဆိုရင်ခိုင်မြာကိုခိုင်မြာတဆင့်ပေါ့လေ Black Sea ကိုလာရတယ်အဲဒီက Bosphorus ဒါတန်နဲ့ရေလက်ကြကိုဖြတ်မယ်နောက်ပြီးတော့မြေတပ်ပင်လယ်တွေကဆင့်ထွက်ရတယ်ဒါကြောင့်သမိုင်းမှာခိုင်မြာတို့ဘာလို့ Warm Water Port Warm Water Policy ရင်းနှီးစိတ်ကမ်းပေါ့လေအညာအဲ့ဒါရုရှားပြည်သိအရေးကြီးပါတယ်ဆိုတော့အခု2014မှာသင်ခဲ့တာလည်းပဲအဓိကဒကိစအတွက်ရုရှားခိုင်မြာကိုရယူခဲ့တာဖြစ်ပါတယ်သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကပိတ်ဆို့တော့မှာပဲဆိုရဲဟာနဲ့သူကလက်ဥပမာသင်ခဲ့တာဖြစ်ပါတယ်။ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ဖြတ်သောစစ်ပွဲတွေဒီမတိုင်ခင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှားခရိုင်းမြောက်ကျွန်းစုကိုရအောင်သိမ်းရပါတယ်။နိုင်ငံတဲ့လူကလည်းပဲခရိုင်းမြောက်ကိုရအောင်သိမ်းရပါတယ်။ဆိုတော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ခရိုင်းမြောက်ကိစ္စ
။နိုင်ငံအနေထားအရာတိတာထင်ရှားတဲ့သဘာဝအရင်းမြစ်တွေမရှိတာနောက်တစ်ခါကျတော့မဟာဗျူဟာမြောက်ဟိုအားနေတယ်ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနည်းတယ်လို့သူပြောဆိုနေရတယ်လည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံပါတယ်ဒါမဲ့သဘာဝသယံသဒအရင်းအမြစ်ကမြန်မာနိုင်ငံလည်းမနှဲပါဘူးအများကြီးပေါ်များပါတယ်ဒါမဲ့အဲ့မြန်မာနိုင်ငံရဲ့သယံသဒကအနောက်နိုင်ငံတွေအတွက်လောလောဆယ်တွတ်တဲ့ immediate need မဟုတ်ဘူးဘူးတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲသီးနှံနေပေါ့သူတို့ဟာသိပြီးတော့စိုက်ပျိုးခင်းနေအမင်းရဲ့ဥရောပကိုစာနာရေးခါရီဖြန့်ဖြူးပေးတဲ့နိုင်ငံဖြစ်နေတဲ့အဲဒါကြောင့် bread basket of europe လို့တော့မှာပြောကြတယ်မြန်မာလိုပြောရင်ဆိုစပကြီပေါ့လေဒါဆန်ဂူတောင်ဆန်အိုးကြီးဆိုပြီးတော့တင်စားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းငတ်ကုန်မယ်ဘူးပဲပမုတ်ခက်ခဲတွေပါတယ်ကြုံတွေ့နေရတဲ့အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တရားစတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူဆိုပဲရင်းနှံနေပါတယ်ဆိုလည်းယူကရိန်းကိုဖြတ်ပြီးတော့ပူရမလားအဲ့ဆိုတော့ယူကရိန်းကအတိကကြတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထက်ဥရောပနဲ့ယူကရိန်းကိုဥစားပေးဆိုတော့တိတ်မဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးစဉ်းစားပါဘူ
းဒီဆရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရက်ဒီမှာရောဟိုဘလို့အခမ်းကဏ္ဍကနေရှိပါသလဲအယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘလို့အနေထားမှာပြောနိုင်ပါကလဲဆရာ
ဟုတ်ကဲ့ယူကရိန်းကိုပူပြီးထပ်ပံ့ပေးနေဆိုတာယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာကရုရှားကဘုံကျဲပြီးတော့အပြင်းထန်အိုက်ခိုက်နေတာအဲဒါယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစာတင်ကြောင်းတွေအားစားလေအများပြားသတင်းတွေထဲမှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းအတွက်ပူပြီးအကူအညီလိုအပ်ပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပြည်ထဲမှာနေမရလို့အင်းကြီးနိုင်ငံတွေကိုကဘာအနှံပြထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အကူအညီပူလို့အပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအကူအညီပေးတဲ့နေရာမှာသူတို့တော်တော်များများပေးပါတယ်လူအပ်တော့ပေါ်လေသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခသည်စီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတာတိတ်ကြံဖန်ကြိုးစားတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူတို့က humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့ဒါဖြင့်ပြီးတော့ခါလာရောစာညီလာတွေတွေ့ရပါတယ်။ဒီပြင်ကတော့ပူပေးရမှာပေါ့ဒီလူလက်လူကပါတယ်ပြင်တွေ့
။အဲ့ဆရာဒီမှာမကြသေးခင်ကပဲသမရဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာ။ဒီထဲမှာအချက်၃ချက်ပါတယ်ပေါ့။ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်၊လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်။နောက်ပြီးတော့လူသက်လက်နဲ့မဟုတ်တဲ့ကိရိယာတွေကိုထောက်ပံ့ပေးမယ်ပေါ့။ဒီပေါ်မှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင်းနိုင်ပါတယ
်။အတက်ဆရာကောင်းတဲ့အကူအညီဖြစ်ပါတယ်။ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲ။တဏ္ဏမှုအထောက်ပံ့တွေသက်သာဝင်ရရှိရေးဘာညာဆွေးနွေးဟုတ်တယ်အဲ့ဒီမှာတော့ထိရောက်မှုစနေတယ်ပေါ့လေ။တော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်ရင်သူကပို့ပေးနိုင်မှာဖြစ်တယ်။ဒါမဲ့ဘလောက်နေထားရလူကြီးလဲအခုဆရာနာတင်ထားတဲ့ကိစ္စစစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ခြင်းနဲ့အဲ့ကိစ္စကလွတ်မြောက်ခြင်းနဲ့အထူးကူညီလူကြီးနဲ့ဆိုရင်တော့အဲ့အတွက်တော့မလုံလောက်ပါဘူးဒီအတိုက်ခံတွေဘက်ကတချို့က ကျွန်တော်နိုင်ရင်အင်အားစုတွေကလည်းပြမြောက်တယ်လို့အတဲပါညာတချို့ကလည်းပြောကြတယ်ပေါ့လေဒီရင်ပြမြောက်ရအောင်တော့အဲ့ဟာပွဲပြပြတဲ့အထိလက်နဲ့အင်အားမဟုတ်ပါဘူးပွဲပြပြတဲ့အထိလက်နဲ့အင်အားဆိုတာဟိုဘက်ကလည်းပဲရုရှားပြင်းထန်တော့ကနေပံ့ပိုးပေးနေမှာဖြစ်တော့အဲ့ဟာနဲ့စဉ်းနိုင်တဲ့အင်အားကိုပေးရမှာဖြစ်တယ်နောက်ပြီးတော့တကယ်ခိုင်မာဖွဲ့စည်းလေ့ကျင့်ထားတဲ့စစ်တပ်လိုအပ် စစ်ကိုဒီဘက်မှာဖွင့်လာရတဲ့သဘောတော့ဖြစ်ပါလိမ့်မယ်။ယူကရိန်းမှာဖွင့်နေရတဲ့အပြင်ဒီဘက်မှာလည်းပဲလာရုဖြစ်လာမယ်ဆိုတော့သူလက်ခံနိုင်မှာမဟုတ်ပါဘူး
။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကိုနိုင်ငံတကာဝိုင်းပြီးတော့အပြစ်တင်နေမိမယ်။တရုတ်နိုင်ငံကတော့ဒီအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်တာကိုမတွေ့ရပါဘူးဆရာ။နောက်တစ်ဖက်မှာကျတော့မြန်မာနိုင်ငံကရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေပါတယ်။အခုလာမယ့်တစ်ပတ်မှာတရုတ်သမ္မတရှီဂျင်းဖင်ကရုရှားသမ္မတပူတင်နဲ့တွေ့မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီအပေါ်မှာဒီမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တစုံတရာရိုက်ခတ်မှုရှိနိုင်ပါဆရာ
။တရုတ်သမ္မတရဲ့ရုရှားကိုသွားတဲ့ခရီးစဉ်မှာသူတို့ရဲ့ agenda တွေဘာလို့ဆွေးနွေးရမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းမတွေ့ရပါဘူး။ကျွန်တော်အထင်ကိုပြောရင်တော့ Ukraine စစ်ကအဓိကကြပါလိမ့်မယ်။ Ukraine နဲ့ရုရှားနဲ့ပြန်လည်စစ်မြန်ရေးကိုတရုတ်ကညီနိုင်ဖို့ဆိုပြီးပြောထားတာရှိပါတယ်။ဒီကိစ္စရမှာကဘူးတရုတ်ရဲ့ညီနိုင်စစ်စမ်းမှုကဆိုတလောတော့အဝင်မှုတွေရရှိရတွေ့ရပါတယ်။ဥပမာဖြင့်ဒီပေါင်းများစွာပဋိပက္ခဖြစ်နေဆောက်ဒီအရေဗျာနဲ့အီရန်ဆိုလို့ရှိရင်ဘယ်လိုမှစဉ်းမြန်းနိုင်ကြအကြောင်းမရှိဘူး။တရုတ်ကဝင်ရောက်စစ်ဆက်ပြတယ်ပြီးတဲ့အပကသူတို့ဟာအမြင်မှုရတယ်။ဒီကိစ္စကိုအမေရိကန်တောင်မှပဲဘယ်သူပဲစစ်ဆက်အမြင်မှုရတယ်ပြည်လည်မှုရတယ်ဆိုရင်သူတို့ကြိုးဆိုရမှာပဲလို့အမေရိကန်ကိုယ်တိုင်ကအဲ့လိုထုတ်ပေါ်ပြောကြခဲ့ရပါတယ်။ဆိုတော့တေးဟာရုရှားနဲ့ယူကရိန်းကိုလည်းပဲအဲ့လိုပဲစစ်ဆက်ဖို့တရှင်းနေမှပြောထားတာပါအဲ့ဒါကတော့အမေရိကန်ဘက်ကစိတ်လက်မခံနိုင်ဘူးဟာညာပေါ့လေအတင်းပြောနေကြတာရှိတယ်သို့တော်လည်းပဲတေးဟာတကယ်သဘောထားမှန်နေသလားပြန်လဲစစ်မြေကြီးကိုလူကျင်လို့ကျွန်တော်ကတော့ထင်တယ်ဆိုတော့တကယ်လို့ဒီရုရှားသမ္မတနဲ့တေးဟာတွေ့ရခါမှာမြန်မာအကြောင်းအရာကထည့်ပြီးဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံမှာလည်းပြည်လည်မှုရရှိရေးအတွက်ဘယ်လိုလုပ်မလဲဆိုတာပြောလို့မလို့ထင်ပါတယ်မြန်မာနိုင်ငံမှာတရုတ်ကစစ်ဖြစ်ဖို့မလိုချင်ဘူးမြန်မာနိုင်ငံပြည်လဲဖို့ဘယ်အစွတ်တက်တဲ့ညဉ့်ညံ့နေဖို့လိုချင်တယ်ဆိုတာအဲ့ဒါမှသူကစီပွားရေးလုပ်လို့ရမှာကိုသူယူစီပွားကိုအကောင့်ထဲဖွင့်ထဲမှာဖြစ်တယ်ဆိုတော့တရုတ်ကစစ်တိုက်ခြင်းတဲ့နိုင်ငံလို့ကျွန်တော်မယူဆဘူးစီပွားရေးလုပ်ခြင်းတဲ့နိုင်ငံသာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းသူကရုရှားနဲ့တွေ့ရင်စစ်မြေကြီးတွေဘယ်လိုလုပ်ကြမလဲလို့သာပြောကောင်းပြောနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
ဒီတော့ဆီယာမြန်မာနိုင်ငံပေါ်နိုင်ငံတကာကနေပြီးတော့ပို့ပြီးတော့အာယုံဆိုင်လာနိုင်တဲ့အကြောင်းကိုရှိနိုင်ပါဆရာ
။တချို့ကတော့ Ukraine စစ်ပွဲရောင်းသိပ်မဆိုင်နိုင်ဘူးလို့ပြောနေကြတယ်။ဒါပေမဲ့ကျွန်တော်စောစောကဆွေးနွေးခဲ့ရတဲ့အတိုင်းဆိုမဟုတ်ပါဘူး။ Ukraine စစ်ပွဲဖြစ်လာတာတစ်နှစ်ပဲရှိသေးတယ်။မြန်မာနိုင်ငံမှာအနာတရနှစ်နှစ်ဖြစ်ပြီ။ဆိုတော့တကယ်လို့သူတို့ကထိထိရောက်ကူညီခြင်းတပါဆိုရင် Ukraine စစ်ပွဲမဖြစ်ခင်တစ်နှစ်လုံးလိုက်လိုအပ်ဖြစ်နေခဲ့တာသိမှထိထိရောက်သူတို့မကင်ကြတာဘူး။သူတို့ကအာဆီယံဝက်တွန်းနေကြတယ်။အာဆီယံမင်းလို့ပါမင်းတို့မှငါလိုက်မယ်ဆိုတော့ပြောနေကြတယ်ဆိုတော့နောက်နိုင်ငံတွေဟာတိတ်မြန်မာနိုင်ငံကိုတိတ်တက်တက်ကြွကြွတော့သူတို့ကူညီမယ်ဆိုတော့လည်းပဲပွဲပြအောင်လို့ဖို့ထီတော့သူကမရည်ရွယ်ဘူးယူကရိန်းမှာတော့ပွဲပြအောင်သူတို့လုပ်မယ်ဆိုတော့သူတို့ဝါယူထားတယ်အာဆီယံကဥဆောင်ပြောလို့ဖို့အတွက်အာဆီယံဘက်ကသူတို့တိုက်တွန်းပေးနေတာရှိပါတယ်ဆိုတော့နောက်နိုင်ငံတွေပို့ပြီးစိတ်ဝင်စားလာအောင်ဆိုလို့တော့ဒမင်းလုပ်ပြလို့လည်းရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးသူတို့ကသူတို့နိုင်ငံရဲ့အမျိုးသားအချို့စီပေါ်နေမယ်ဆိုတော့ပြောခဲ့သလိုပဲနှိုင်းရှင်စဉ်းစားရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
တော်ပါရှင
့ဦးကျော်စံသာအစီအစဉ်တင်ဆက်တဲ့ Editor ဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့လူတုနဲ့ကျမ်းမာရေးခန်းနာဖြစ်ပါတယ်ကလေးမွေးဖွားတဲ့အခါမျိုးဗီဇချုပ်ရင်းမှုဖြစ်ပြီး Down Syndrome ယောဂာနဲ့ဉာဏ်ရည်မပြည့်တဲ့မွေးလာတက်ကြတာတွေကိုရှိပါတယ် Down Syndrome ယောဂာနဲ့မွေးဖွားနိုင်ခြေအတွက်ဘာတွေသတိပြုသင့်ပါသလဲလူတို့နဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ်ခင်ဗျာ
ဒေါင်းဆင်ဒရုံးလို့ခေါ်တဲ့ဉာဏ်ရည်မပြည့်မီတဲ့ရင်ထိတ်ငယ်လေးတွေဟာစိတ်ပိုင်းဆိုင်ရာမှာချွင်းချက်တွေရှိနိုင်တဲ့အပြင်ရုပ်ပိုင်းဆိုင်ရာအနေနဲ့လည်းခန္ဓာကိုယ်မှာချွင်းချက်တွေရှိနိုင်တာကိုတွေ့ရပါတယ်ဒေါင်းဆင်ဒရုံးရင်ထိတ်ငယ်လေးတွေမှာတွေ့ရလေးရှိတဲ့ကျွင်းချက်တွေအကြောင်းကိုအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဆော့ဟေနုကအခုလို့ရှင်းပြပါရစေ။
ကျွန်တော်တို့ဟိုစေးပညာအခေါ်ကကဆင်ဒရုံးဆိုရင်ယောဂတစ်ခုတည်းမဟုတ်ဘူးနော်။ဆင်ဒရုံးဆိုယောဂတွေပေါင်းစုနေတာဖြစ်တဲ့အတွက်သ ူမှာဒီလိုညံရင်ညံသွေးနေတဲ့ခဏကိုမဖွင့်ပြရအပြင်အတွင်းကလေးစားတွေမှာလည်းပြဿနာရှိတယ်ပေါ့နော်အဲ့တော့ပူတွဲတွေ့ရတဲ့ယောဂါတွေကတော်တော်များပါတယ်ဒေါင်းဆင်ဒရုံးကလေးတွေနှလုံးယောဂါဖြစ်နိုင်ခြေလည်းရှိတယ်နှလုံးယောဂါတွေပါလာတယ်အဆုတ်ယောဂါတွေပြီးတော့အဆိုင်နဲ့ဦးလန်းချောင်းနဲ့ပတ်သက်တဲ့ယောဂါတွေလည်းရှိတယ်ပြီးရင်သူတို့ရဲ့အမြင်အာရုံကလည်းသူများထက်အာနေတယ်အာယုံကျော်ပိုင်းဆိုင်ရာမှာလည်းသူတို့အောင်ကျော်အားနေတဲ့ယောဂါတွေရှိတယ်။ပြီးတော့သူတို့ရဲ့ခန္ဓာကိုယ်ခုခံအားစနစ်တွေလည်းမကောင်းဘူး။အဲ့တော့ခန္ဓာရည်တွေခုခံအားတွေနည်းတယ်။ပြီးတော့သူတို့လက်တွေအကျောစစ်တွေကလည်းပုံမှန်လူတွေလိုမျိုးကြမ်းကြမ်းခံခံတန်တန်မမမရှိဘူးပေါ့နော်။အဲ့တော့အကျောစစ်မခံတာတွေအားနေတာတွေရှိတယ်။ပြီးလို့ရှိရင်သူတို့ဒီသူများထက်ပိုပြီးအတက်ယောဂါပေါ့နော်။အင်္ဂလိပ်လိုကျွန်တော် epilepsy လို့ခေါ်တဲ့အတက်ယောဂါတွေလည်းပိုပြီးတော့ဖြစ်တာတွေ့ရတယ်။နောက်ပြီးရင်သူတို့အယိုးလေးလည်းတိတ်မတန်ပါတဲ့အတွက်ကခြေထောက်ကလေးတွေခွင်တယ်။ဆိုတော့အယိုးပိုင်းဆိုင်ရာမှာလည်းသူတို့ပြဿနာရှိတယ်။ပြီးရင်သူတို့ဒီသွားပေါက်တာလည်းနောက်ကျတယ်ပေါ့နော်။သူတို့ရဲ့ dentition လို့ခေါ်တဲ့သွားပေါက်တာလည်းနောက်ကျတဲ့အတွက်သူသွားလေးလည်းစုံမှုကတိတ်မလွယ်ဘူး။နည်းနည်းအသက်ကြီးရသည့်သွားမပေါက်သေးတာမျိုးဖြစ်နိုင်တယ်။နောက်ဆုံးတော့ကျွန်တော်တို့သူတို့လေပြင်းမှာရှိတဲ့ thyroid hormone ပေါ့နော်။ thyroid ဆိုရင်လေပြင်းအခြေခံနေ thyroid hormone ထွက်တာလည်းသူများထက်ယော့နေတဲ့အတွက်သူတို့ဒီဟိုအားနေတယ်နေမကောင်းနေထိုင်မကောင်းဖြစ်တယ်အဲ့ဒါကြီးကခဏခဏဖြစ်မှာဖြစ်ပါတယ်။
ယင်းနေ့ကလေးတွေမှာ down syndrome ယောဂအပါအဝင်မျိုးပိစာဆိုင်ရာယောဂတွေရှိမှရှိဆိုတာကိုကိုဝင်ဆောင်ချိန်မှာခဲကစစ်ဆေးကြည့်လို့ရတဲ့နည်းလမ်းတွေရှိနေတာပါ။မျိုးပိစာဆိုင်ရာယောဂတွေရှိမှရှိစစ်ဆေးကြည့်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာဆော်ရီနုကအခုလိုရှင်းပြပါရစေ
။ခုဘက်ခေတ်မှာတော့သိပ္ပံနည်းပညာတိုးတက်လာတဲ့အလျောက်ကတော့ကျွန်တော်တို့ဓာရီကကြိုတင်သိနိုင်တဲ့အခြေအနေကိုရောက်သွားပြီ။ကျွန်တော်တို့ကြိုတင်သိနိုင်ပြီပေါ့နော်။အဲ့တော့ကြိုတင်သိနိုင်ပြီဆိုတဲ့အချိန်မှာတော့မနီးပညာထပ်ပြီးတိုးတက်သွားပြီ။အရင်တော့ကကြတော့ကျွန်တော်တို့ကကြိုတင်သိခြင်းကိုဝင်ဆောင်မိခင်ရဲ့မျိုးပွားအင်္ဂါပေါ့နော်ဒီကနေပြီးတော့ကျွန်တော်တို့တအိမ်ကနေပြီးတော့ပပက်လင်မှာအဲခလေးကိုဝင်ဆောင်နေရှိတဲ့ကျွန်တော်ရေမွားရေကိုကျွန်တော်တို့ဖောက်ကြည့်ရတယ်။ဖောက်ကြည့်ပြီးရတဲ့ရေမွားရေလေးကိုစမ်းသပ်စစ်ဆေးပြီးတော့ဒီခလေးရဲ့ DNA ပေါ့နော်မျိုးရိုးဗီဇာကိုလေ့လာပြီးတော့ဒီခလေးဒီသူ့ရဲ့ခရိုမိုဆုံးတွေကောင်းရဲ့လားဆိုတာ down syndrome အပြင်တခြားသူ့နဲ့တခြားဆိုင်တဲ့မျိုးဗီဇာယောဂါတွေလည်းကျွန်တော်ကတခါတည်းရှာတယ်။ဟိုတစ်ချက်ကုတ်နှစ်ချက်ပြတ်ပုံစံမျိုးပေါ့နော်တခုတည်းတော့တည်တံ့ရွေးမရှာအောင်တခြားမျိုးရိုးဗီဇာဆိုင်ရာယောဂါတွေတခြားအများကြီးရှိသေးတယ်ပေါ့နော်အဲ့ဒါတွေပါရှိလာဆိုပြီးတော့ရှာကြတယ်ဟိုအောင်မြင်တယ်ပေါ့ရှာဖွေရတယ်။အဲ့တော့တခုပဲဆိုတာအဲ့လိုမျိုးလေးဟိုဒီရေမွားရေဖောက်လိုက်တဲ့အခါမှာမတော်တဆအခက်မသိရင်ကိုဝင်ပြက်ကြနိုင်တဲ့အလားအလာမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်တဲ့အတွက်အခုနောက်ပိုင်းတော့ဒီထက်ပိုပြီးခင်မိသွားပြီပေါ့နော်အခုနောက်ပိုင်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းလုပ်လို့ရပြီပေါ့အဲ့ဒါတော့မိခင်ရဲ့သွေးရောပဲသူတို့ဖောက်တော့တယ်မိခင်ရဲ့သွေးထဲမှာသူတို့ခလေးငယ်ရဲ့ပေါ့နော်ဒီခန္ဓာကိုယ်ဇီဝကံမဖြစ်စဉ်ကနေပြီးတော့ကျွေထွက်လာတဲ့လို DNA အပိုင်းအစလေးကိုသူတို့ရအောင်ရှာတယ်နီးပညာနဲ့ရအောင်ရှာပြီးတော့မိခင်ရဲ့လက်ကနေပဲသွေးဖောက်ယူရဲအဲ့ဒါလေးတို့ကျွန်တော်လက်တစ်ခွဲကန်းပို့ပြီးတော့တေချာဆစ်လိုက်တဲ့အခါမှာ down syndrome ရှိလားတခြားမျိုးရိုးဗီဇာဆိုင်ရာယောဂါတွေတခြားဟာတွေရောဘာတွေရှိလဲဆိုတော့ကျွန်တော်တို့ဆစ်လို့ရတယ်ဟိုငွေလဲငွေကြေးကုန်ကြမှုကတော့နည်းနည်းရှိမယ်ဒါပေမဲ့အရင်မဟုတ်ဘူ
း down syndrome ရင်းနှီးငယ်လေးတွေမွေးဖွားလာဖို့ရာခိုင်နှုန်းနဲ့အောင်ဘလိုချက်တွေကိုသတိပြုသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဆော်ဟိန်နူကအခုလိုရှင်းပြပါရစေ
ကျွန်တော်တို့ဒီ down syndrome ဆိုတာအခုခေတ်မှာအရင်လိုမဟုတ်တော့ဘဲနဲ့ကြိုသိနိုင်တဲ့ကျွန်တော် investigation ပေါ့နော်စမ်းသပ်စစ်ဆေးမှုတွေပြုလုပ်ရပြီဖြစ်တဲ့အတွက်ဒါကိုဟိုတစ်ချက်ကောင်းနဲ့ထည့်ထားမယ်ပေါ့နော်နောက်တစ်ချက်ကတော့ဟိုအိမ်တောင်ပြုတာတွေဒီလိုမျိုးခလေးယူတာတွေကိုဘာပဲပြောပြောကျွန်တော်တို့ family planning လို့ခေါ်တယ်မိသားစုကို plan တစ်ခုနဲ့ပေါ့နော်အစီအစဉ်တစ်ခုတည်ချလုပ်ထားတာတော့အကောင်းဆုံးပဲဒါတော့အကြံပေးချင်တာပေါ့နော်ဘသူတော့ဘယ်အချိန်မှာအိမ်တောင်ပြုပါဘယ်အချိန်မှာတော့အိမ်တောင်မပြုတင်တော့မပြောလို့ပေါ့နော်လူတယောက်ချင်းစီတိုင်းမှာသူတို့ရွေးချယ်မှုတွေတော့ရှိနေတယ်ဒါပေမဲ့လည်းဆရာဝန်တွေဘက်ကတော့အကြံပေးချင်တာတော့ခလေးကိုသားသမီးယူဖို့အစီအစဉ်ရှိတယ်ဆိုလို့ရှိရင်တော့စောစောယူထားနိုင်တော့အကောင်းဆုံးပဲဒါဆိုတော့ကျွန်တော်တို့ down syndrome ကိုလေ့လာကြည့်တဲ့အခါမှာအသက်35နှစ်ကျော်ပြီဆိုရင်ခလေးလေးဒီ down syndrome ယောဂါရနိုင်မှုအတွက်အလားအလာအရန်ကိုတဖြည်းဖြည်းနဲ့များလာပြီဖြစ်တဲ့အတွက်တဖြည်းဖြည်းနဲ့ end day ရှိလာတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတော့ဟိုအိမ်တောင်ပြုမယ်သားသမီးယူမယ်ဆိုရင်တော့အသက်ဒီ35နှစ်အောက်အတွင်းမှာယူနိုင်ရင်တော့အကောင်းဆုံးပဲပေါ့နော်ဒါကတော့အကြံပြုချက်တစ်ခုပ
ါ down syndrome ရင်းနှီးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းနဲ့အောင်သတိပြုသင့်တဲ့အချက်တွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတပါ
ကနားစင်ရမှာကတော့တပတ်တွင်အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာစပိန်လာလီဂါမာရောနာမည်ကြီးဘာစီလိုနာအသင်းကိုအာဏာပိုင်တွေကတရားစွဲလိုက်ပါတယ်ပြင်သစ်နိုင်ငံကနာမည်ကြီး PSG အသင်းကတော့ပြင်သစ်နိုင်ငံရဲ့အကြီးဆုံးဘောလုံးကင်းကိုဝယ်ဖို့ကြိုးပမ်းနေပါတယ်ကမ္ဘာ heavyweight လက်ဝေးချန်ပီယံနှစ်ဦးကတော့ဘယ်လိုသဘောတူညီချက်တွေနဲ့ဗီဒီမှာထုတ်ဖို့ရှိပါသလဲဒီလိုတပတ်တွင်အားကစားသတင်းတွေကိုစူးစိပြီးကိုရနိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုဟာဖီဖာဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ပြီးတော့အရွေးခံဖို့ရှိနေပါတယ် ရောနာနိုင်ငံမှာမနေ့ပြန်ကျင်းပမဲ့ FIFA ရဲ့83နှစ်မြောက်ညီလာခံမှာသူ့ကိုနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်တင်မြှောက်သွားဖို့ရှိနေပါတယ်။ FIFA ဥရရာထူးနေရာအတွက်ဝင်ရွေးခံတဲ့သူကဒီတစ်ကြိမ်မှာသူတူဦးတည်းရှိတာကြောင့် Mr. Infantino ဟာ FIFA ဥက္ကဋ္ဌဖြစ်နေနောက်ထပ်၄နှစ်ဆက်ရှိသွားမှာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့တတိယကြိမ်မြောက်အရွေးခံရတာလည်းဖြစ်မှာပါ။ Mr. Infantino ဟာ2016မှာ FIFA ဥက္ကဋ္ဌဖြစ်လာခဲ့ပြီးတော့အဲဒီတုန်းကတော့သူကဘာရိန်နိုင်ငံကအာရှဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sheikh Salman bin Al Khalifa ကိုအနိုင်ရခဲ့တာပါ။အဲ့နောက်မှာတော့2019မှာတခါကန့်ကွက်သူမရှိရွေးခံရပြီးတော့အခုဒီကြိမ်နဲ့ဆိုရင်တတိယကြိမ်မြောက်ရွေးခံရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံဘက်မှာတော့ဘာစလိုနာအသင်းကိုစပိန်တရားရေးအာဏာပိုင်တွေကတရားစွဲလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းနေရဲ့မျက်နှာသာပေးမှုကိုရဖို့အတွက်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်းကော်မတီဒုဥက္ကဋ္ဌဟိုဇေမာရီယာအန်ရီကက်စ်နဂရဲရာရဲ့ကော်မတီကိုပတ်စံနေပေးခဲ့တယ်လို့ဆိုပြီးစပိန်တရားရေးအာဏာပိုင်တွေဘက်ကတရားစွဲလိုက်တာပါ။ဘာစလိုနာအသင်းဟာ2001ခုနှစ်ကနေ2018အတွင်းမှာနဂရယာရဲ့ကုမ္ပဏီကို €9.3 သန်းပေးခဲ့တယ်လို့စပိန်အာဏာပိုင်တွေကတောက်ချနေမှာပြောပါတယ်။ချိုးဝက်သဘောတူညီမှုအရဘာစလိုနာအသင်းကစားတဲ့ပွဲတွေမှာဒိုင်းနေအနေနဲ့ဘာစလိုနာဘက်ကိုမျက်နှာသာပေးတဲ့ဆုံးဖြတ်ချက်တွေနဲ့ပွဲရလဒ်တွေဖြစ်လာအောင်လုပ်ဖို့သဘောတူခဲ့တယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်။ဘာစလိုနာဘက်ကတော့သူတို့အနေနဲ့သုံးတရားအမှားလုပ်ထားတာမရှိဘဲအခုလိုပေးတာကလည်းတခြားဘောလုံးအသင်းတွေလုပ်တယ်လို့ပဲဒိုင်းနေရဲ့နီးစနစ်ပိုင်းဆိုင်ရာအစီအခံစာတွေရဖို့အတွက်ပေးတာဖြစ်တယ်လို့ပြီးခဲ့လကပြောပါတယ်။နဂရရာကလည်းဘာစလိုနာဘက်ကအခုလိုပေးတာဟာပွဲတွေမှာဗမ်းလိုက်တဲ့ဒိုင်းနေရဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့လည်းဘာစလိုနာရဲ့တိုင်ဘက်ရီယယ်မက်ဒရစ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်မိတယ်လို့ပြောလိုက်ပြီးစပိန်တရားရေးစနစ်အပေါ်မှာယုံကြည်ကြောင်းဒါနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဖို့လိုအပ်ရင်လည်းထွက်ဆိုသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်လာလီဂါအပါအဝင်တခြားအသင်းတွေနဲ့စပိန်ဘောလုံးဖွဲ့ချုပ်ကလည်းဒီကိစ္စပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့အာဆနယ်၊ချယ်ဆီ၊မန်စီးတီး၊စပါးစ်နဲ့နျူကာဆယ်တို့အနိုင်ရပြီးတော့လီဗာပူးအသင်းရှုံးသွားခဲ့ပါတယ်။တနင်္လာနေ့ကပွဲတွေမှာချယ်ဆီကလက်ဆယ်ကို3-2၊မန်စီးတီးကခရစ်စတယ်ပဲလက်စ်ကို2-2မရှိ၊စပါးစ်ကနော်တင်ဂမ်ဖောရက်စ်ကို3-2နဲ့နိုင်ပြီးတော့လီဗာပူးကတော့ဘုံမောက်ကို2-2မရှိနဲ့ရှုံးပါတယ်။တနင်္လာနေ့ကတော့အာဆနယ်ကဖူလ်ဟမ်ကို3-2မရှိ၊နျူကာဆယ်ကဝုတ်ကို2-2နဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်ကိုအင်္ဂလန်မှာဂိုးမရှိတေးကျသွားပါတယ်။ဒီဘက်မှာတော့မန်ယူကွင်းလယ်ကကာစမီရိုဒိုက်ရိုက်အနီကပ်နဲ့ထုတ်ခံရလို့လေးပွဲပယ်ခံရမှာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်နီးပြအဲရစ်ဒန်ဟော့ကတော့ဒီအနီကပ်နဲ့ပတ်သက်ပြီးတော့ဒိုင်လူကြီးတွေကိုဝေဖန်လိုက်ပါတယ
်။ What I think is the inconsistency and the players don't know anymore.
ကျွန်တော်ကတော့တသမတ်တည်းပဲဖြစ်ဘူးလို့ထင်ပါတယ်။ဘူကဘယ်လိုလဲဆိုတော့ဘောလုံးသမားတွေလည်းမသိတော့ပါဘူး။လစ်တစ်ခုလုံးမှာဖြစ်နေတာပေါ့လက်စတာနဲ့ Chelsea ဘွဲမှာဆိုရင် VAR ကိုပြန်မကြည့်ပါဘူးဒီနေ့ကျတော့ VAR ကိုပြန်ကြည့်တယ်ပြီးတဲ့အခါကျတော့ penalty ကိစ္စကျတော့လည်းပြန်မကြည့်ပြန်ဘူးအထူးသဖြင့်ပထမဟာမှာကဒါကလက်ထီတာရှင်းရှင်းကြီးပါဒီတော့ VAR နဲ့ပတ်သက်တဲ့ move policy ကပါလေ
Arsenal အသင်းကတော့ Fulham ကိုနိုင်တာကြောင့်ဒါဟာနီးပြအတတက်လက်ထက်မှာပွဲပေါင်း100မြောက်နိုင်တဲ့ပွဲလေဖြစ်ပါတယ
် I don't know but I'm really happy that we won today if it's the hand that hopefully there will be many more it's is there
any point ya myaw nai na la so ra lo chan ma ti ba u da mai di ni nai ne twet chan pyo ba de ta kae lo da pwe bon tia myaw nai pwe so yin le naw tha a myai nai mu myaw le ma de
arsenal ha di pwe nai lai da chaung 28 pwe pi de chein ma 66 mat ya pi lo dutiya niya ga man city that 5 mat a ta ne amabwe dia go set pi lo u saung ni ba de khmyar ကျင်းနိုင်ငံဘက်မှာတော့နာမည်ကြီး PSG အသင်းဟာကျင်းနိုင်ငံရဲ့အကြီးဆုံးဘောလုံးကွင်းဖြစ်တဲ့ Stade de France ဘောလုံးကွင်းကြီးကိုဝယ်ဖို့လှုပ်သွားမယ်လို့တောက်ချာနေကပြောလိုက်ပါတယ်။ PSG အသင်းဟာအခုလက်ရှိသူတို့ကစားနေတဲ့ Parc des Princes ကွင်းကနေဖယ်ပေးရဖို့ရှိတာကြောင့် Stade de France ကွင်းကိုဝယ်ဖို့လှုပ်လိုက်တာပါ။လက်ရှိ PSG ရဲ့ကွင်းကို Paris Mieux Council ကပိုင်လာဖြစ်ပြီးတော့ PSG အသင်းက1984ခုနှစ်ခေတ်ကအသုံးပြုခဲ့တာပါ။ဒါပေမဲ့ Paris Mieux တော်ဝန် Anne Hidalgo ကတော့ Parc des Princes ကွင်းဟာရောက်ဖို့မဟုတ်ဘူးလို့ပြောလိုက်တာကြောင့်ကွင်းကိုလိုက်ရှာနေတာပါ PSG ဘက်ကတော့ Stade de France ကွင်းကိုဝယ်ဖို့ကြိုးပမ်းနေပေမဲ့လည်းဖြစ်နိုင်တော့လက်ရှိကစားနေတဲ့ကွင်းကိုအသစ်ပြန်လည်ပြုတ်ရမိုးမှန်တိဆောက်ပြီးတော့ဆက်အသုံးပြုသွားခြင်းတုံးပဲလို့ပြောပါရယ် Stade de France ကွင်းကတော့ပရိသတ် 8,000 ဆန့်ပြီးတော့ဥရောပကအကြီးဆုံးဘောလုံးကွင်းတွေကတစ်ခုဖြစ်ပြီး1998ကမ္ဘာဖလား Final ပါဝင်ဥရောပ Champions League Final ပွဲတွေအတော်များများကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာအော်ဒီပြိုင်ပွဲတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ Players Championship ကောင်းကြီးပြိုင်ပွဲမှာအမေရိကန်က Scottie Scheffler ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Players Championship ပြိုင်ပွဲကို Florida ပြည်နယ်က Palm Vera Beach မှာပြီးခဲ့တဲ့ Master 9ရက်နေ့ကနေ10ရက်နေ့အထိကစားခဲ့ကြတာမှာ Scheffler ကဗြိတိန်က Tyrell Hatton ကို5ချက်အသားနဲ့နိုင်ရပြီးတော့ Champion ဖြစ်သွားတာပါ Scheffler ဟာတနင်္ဂနွေနေ့ကနောက်ဆုံးနေ့မှာ3ချက် Shot ရိုက်ပြီးတော့စုစုပေါင်း18ချက် Shot ရိုက်ပြီးအနိုင်ရသွားတာဖြစ်ပါတယ်ဒါသူ့အတွက်တော့ PGA ပြိုင်ပွဲတွေမှာလည်း6ကြိမ်မြောက်ဘူးဆွဲတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာကြောင့်သူဟာကမ္ဘာစစ်တစ်နေရာကိုလည်းပြန်ရောက်သွားပါတယ်။ Scheffler ဟာမနစ်ကသမားစစ်ပြိုင်ပွဲကိုနိုင်ထားတာကြောင့် Masters ပြိုင်ပွဲနဲ့ Players Championship ပြိုင်ပွဲနှစ်ခုလုံးကိုတပြိုင်တည်းအတူတူရဘူးတဲ့တတိယမြောက်ကစားသမားလည်းဖြစ်ပါတယ်။အဲ့ဒီစုနှစ်ခုလုံးကိုတော့အရင်က Jack Nicklaus နဲ့ Tiger Woods တို့နှစ်ယောက်ပဲအတူရဘူးထားတာပါ။ဒီပွဲနိုင်ရလိုက်တဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့ American Dollar ဒီရသမ5ဆန်းလေးရရှိသွားခဲ့ပါတယ်ခင်ဗျာ။လောဝေပြိုင်ပွဲတွေဘက်မှာတော့ကမ္ဘာ heavyweight လောကမှာ champion တရဖူတွေအားလုံးကိုတစုတစည်းတည်းဖြစ်စေမဲ့လောဝေပွဲကိုထိုးဖို့သဘောတူညီမှုရပြီလို့ကမ္ဘာလောဝေဖွဲ့ချုပ် WBA ကတောက်ကြနေမှာချင်းကြပါတယ်။ heavyweight champion တွေဖြစ်ကြတဲ့ Britain က Tyson Fury နဲ့ Ukraine က Alexander Usyk တို့ထိုးသက်ဖို့ဘူအားဖြင့်သဘောတူလိုက်တာဖြစ်တယ်လို့ WBA ဥက္ကဋ္ဌဂယ်ဘာတိုမန်ဒိုဇာက Twitter ကနေရေးပါတယ်။ဒါမဲ့လည်းစာချုပ်စာရင်အသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပါတယ်။ဒီပွဲကိုတော့လာမယ့် April 29ရက်နေ့ကျရင် London ကဝမ်ဘလေးခွင်းကြီးမှာထိုးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံ Jeddah မှာထိုးဖို့လှုပ်ခဲ့ပြီးမဲ့ Tyson Fury ဘက်ကထိုးမဲ့ရက်ကိုလက်မခံတာကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။ဒါမဲ့အခုတစ်ခါမှတော့ Tyson Fury ဘက်ကဒီပွဲကရမယ့်စုချင်းငွေကို50ရာခိုင်နှုန်းစီမဟုတ်ပဲ90ရာခိုင်နှုန်းကိုသူယူပြီးတော့ဝမ်ဘလေးမှာထိုးဖို့တောင်းဆိုတာကိုယူစစ်ဘက်ကသဘောတူခဲ့ပြီးတော့အပြန်အလှန်အားဖြင့်ဒီပွဲပြီးပြီးချင်းမှာ Tyson Fury ဘက်ကလည်းယူကရိန်းကိုဒေါ်လာ100,000လူရမယ်လို့ယူစစ်ကတောင်းဆိုခဲ့ပါတယ်။ဒါပြင်ပွဲရက်ကိုထပ်ရွှေ့ရင်တရက်ရွှေ့တိုင်း Tyson Fury ရမယ်ပတ်စံတဲကနေ100ရာခိုင်နှုန်းပေးရမယ်လို့ယူစစ်ကပြောကြားလိုက်ပါတယ်။ညာ
ကိုရနိုင်တင်ဆက်တဲ့အားကစားသတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့ VU ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံအနီးပင်လယ်နဲ့အပေါ်မှာထောက်လှမ်းရေးမစ်ရှင်နဲ့ဆက်လက်ပြန်တမ်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဗုဒ္ဓဟူးနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်ရဲ့ဝေဒင် drone ယာဉ်ကရုရှားတိုက်လေယာဉ်တစ်စင်းနဲ့တိုက်မိခဲ့ကြောင်းဒီလိုတိုက်မိတာကြောင့်အမေရိကန် drone ယာဉ်ကိုထိန်းချောင်းမောင်းနှင်သူက drone ယာဉ်ကိုရေထဲကိုမဖြစ်မနေထိုးဆင်းလိုက်ရကြောင်းအမေရိကန်ကပြောဆိုထားတဲ့မတော်တဆမှုဖြစ်ပြီးနောက်တနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့နေရာတွေမှာအမေရိကန်ပြည်ထောင်စုကပြန်တမ်းမှုတွေနဲ့လုပ်ငန်းတွေဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဝန်ကြီးကပြောဆိုတာဖြစ်ပါတယ်ရှင်။ဘယ်လာရုစ်နိုင်ငံမှာအာဏာရှင်အစိုးရကတပတ်အတွင်းအတိုက်ခံတရားကြောကိုဖမ်းဆီးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အာဏာပိုင်တွေဟာအတိုက်ခံတက်ကြွလှုပ်ရှားသူတွေသတင်းထောက်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေတနက်ပြေအားကစားကလပ်ကအဖွဲ့ဝင်တွေနဲ့မောင်းသူမဲ့ drone သုံးပြီးအလုပ်လုပ်သူတွေကိုပြစ်မှတ်ထားဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြင်းထန်နိုင်ငံပါရီမြို့တော်ကလမ်းမကြီးတွေနဲ့လူသွားလမ်းတွေစပိန်လမ်းတွေပေါ်မှာအမှိုက်တန်ချိန်ပေါင်းထောင်ချီပြန့်ကျက်နေပြီးကြွက်တွေပေါ်များလာသလိုနိုင်ငံရေးဆိုင်ရာပြိုင်ဆိုင်မှုကလည်းအကျိတ်နဲ့ဖြစ်နေပါတယ်။အငိမ့်စားယူနိုင်မဲ့အသက်ကန့်သက်ချက်ကို62နှစ်ကနေ64နှစ်ထိတိုးမြင့်မဲ့အငင်းပွားပွဲဥပဒေချမ်းပေါ်လူလူရဲ့မကျေနပ်မှုကိုအမှိုက်တွေကရှင်းလင်းဆုံးဖော်ပြနေတာလည်းဖြစ်ပါတယ်ရှင်။ပါကစ္စတန်မှာအကြမ်းဖက်ရုံရင်ဆန်ခတ်မှုတွေဖြစ်ပြီးနောက်မှာတော့ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုဖမ်းဆီးဖို့ပြင်ဆင်နေတာကိုတရားရုံးကယာယီပိတ်ပင်လိုက်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတန်မိုင်းဆိုင်ရာရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီ ခုတ်နဲ့ဆူပါထက်ရပ်တို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်ကြော်သားမင်းနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီဒီလိုင်းဒိုမီတာ3048 VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တို့ရရှင်ပြနေတဲ့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.